Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ခင်မှာသောရက်စင်နေဘေးရန်ကင်းဝေးကြပါစီခင်ဗျာအမေရိကန် VOA ရဲ့2021ခုနှစ်ဇွန်လ26ရက်စနေနေ့မနေ့ခင်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလူမီတာ24.50နဲ့ဆိုင်းလန့်မီတာ190အပြင်ကျွန်တော်တို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတောင်းအယူတင်ဆက်မှာပါခင်ဗျာ
ကျမကခင်ဗျားသက်ပါဒီမနက်ခင်းသတင်းတွေကိုဒေါက်ခင်စိုးဝင်းနဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့ဒီမြန်မာနိုင်ငံမှာဖမ်းထားတဲ့သူတွေကိုလိမ်မန်းဆိုင်ရာအနိုင်ကျင့်နေဆိုတဲ့ဆွဆွဲချက်တွေပေါ်မှာစိုးရိမ်နေလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်နောက်ဒါဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နိုင်တယ်လို့ပဋိပက္ခအတွင်းမှာလိမ်ချမ်းဖက်မှုဆိုင်ရာတားဆီးကုလသမဂ္ဂအထင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ကတတိပေးလိုက်တဲ့သတင်းနောက်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဖမ်းခံရတဲ့သတင်းသမားတွေကိုပြန်ပြီးလွှတ်ပေးဖို့ကုလသမဂ္ဂကတောင်းဆိုလိုက်တဲ့အကြောင်းပြန်အီရန်နျူကလ িয়ার အရေးအမေရိကန်နိုင်ငံခြားရေးဝန်ကြီးကတတိပေးလိုက်တာနဲ့အခြားထူးခြားတဲ့သတင်းတွေကိုဒေါက်ခင်ဆိုးဝင်းနဲ့အတူပြောပြပေးမှာပါကိုညောင်ရအောင
်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီသတင်းတွေအပြင်ဒီတိုက်ခိုက်မှုတွေရှိခဲ့တဲ့ချင်းနဲ့ကြားပြည်နယ်မှာဒီပေးဆောင်ဒုက္ခအသည်တွေအတွက်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးဖို့ကြိုးပမ်းနေပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုတင်ဆက်သွားဖို့ရှိပါတယ်
။ဒီဇနီးစီအာရုံးစက်ရက်ပြီးတော့တခုစီရတခုပုံမှာသူတို့ရဲ့ဒီ၆ပိုင်းစီစီရအဲ့မှာပဲအားကောင်းနေတယ်လို့သားတယ်။သူတို့ဒီဘက်ကိုသူကြည့်တော့မလာသေးတာကိုသိရတယ်။အဓိကတော့စာနိုင်ရခါပါလေ။
ဒေသခံတို့ဦးပြောကြားသွားတာဖြစ်ပါတယ်ဒီလိုသတင်းနဲ့အတူလူကုန်ကူးသူတွေနဲ့ထိုင်းနိုင်ငံတွေကိုဝင်ဖို့စူးစမ်းခဲ့ကြတဲ့မြန်မာအများအပြားဖမ်းဆီးခံရတဲ့အကြောင်းနဲ့သက္ကနိုင်ငံတကာကကိုဗစ်အခြေအနေတွေကိုလည်းပြင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာအမျိုးသမီးကဏ္ဍပြုတာဆောင်တဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍတွေကိုလည်းတင်ဆက်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ဒေါက်ခင်စိုးဝင်းတို့ပြောပြပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံမှာဖမ်းဆီးထားတဲ့သူတွေကိုအာဏာပိုင်တွေကနေပြီးတော့လိမ်မင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ပုံမှာစိုးရိမ်တယ်လို့နောက်ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရာရောက်နိုင်ကြောင်းပဋိပက္ခအတွက်မှာလိမ်ချမ်းဖက်မှုဒါစီကုလသမဂ္ဂအထွေထွေမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကနေတတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖက်ဒရယ်တရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိမ်မှုဆိုင်ရာအကျဉ်းဖက်မှုအပါအဝင်လူခွင့်ရဲ့ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောဆိုခဲ့တယ်လို့အထွေထွေမှုချုပ်ရုံပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကတောက်ကြနေတဲ့တင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် She said that these alleged reports of sexual violence may amount to violations of international criminal law for those who commit, command, and condone them
လိမ်မင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်ကြောင်းဆွဆဲချက်တွေဟာနိုင်ငံတကာရာဇဝတ်မှုဥပဒေကိုချိုးဖောက်ရာရောက်နိုင်ကြောင်းသူကိုယ်စားလှယ်ကပြောပါတယ်တိုင်းရင်းသားတွေဘာသာကြားလူနည်းစုတွေအမျိုးသမီးတွေနဲ့လိင်စိတ်ခံယူမှုကွဲပြားသူတွေပေါ်မှာတမရော်သားတွေကလိင်မှုဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်နေတဲ့ဆိုတဲ့သတင်းတွေပေါ်မှာအထူးစိုးရိမ်ကြောင်းလည်းပြောခဲ့တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရဒူဂျာရီကပြောသွားတာပါအချိန်မတော်နေအိမ်တွေမှာဝင်ရောက်စီးနှင်းရှာဖွေတာတရားလက်လွတ်ဖမ်းဆီးတာအတော်အလာတားမြစ်ပိတ်ပင်တာဖမ်းဆီးထားခြင်းမှာနှိပ်စက်မှုတွေတေဆုံးအောင်မှုတွေရှိနေတာပြည်သူတွေဘေးလွတ်ရာခိုလုံးနေတဲ့နေရာတွေထပ်ပြေးပုန်းချောင်နေတဲ့နေရာတွေကိုတိုက်ခိုက်တာဖမ်းဆီးထိန်းသိမ်းထားတဲ့နေရာတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေအထူးသဖြင့်အတမအကျင့်ခံရတာနှိပ်စက်တာကိုထိလက်ရောက်ရနှုတ်နဲ့ပါချင်းချောက်အကြက်ကင်နေဆိုတဲ့သတင်းတွေကြားအကြောင်းနဲ့အထူးကိုယ်စားလှယ်ပက်တန်ရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောကြားချက်ပေါ်မှာမြန်မာဆက်အာဏာပိုင်တွေဘက်ကနေလက်တလောတုံ့ပြန်တာမျိုးတော့မရှိသေးပါဘူးမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေတဲတွေဖြည့်ရှင်းရတဲ့ကုလသမဂ္ဂအထွေထွေညီလာခံကဒီလာထဲမှာဆုံးဖြတ်ချက်ချမှတ်ရမှာတော့မမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံထားတယ်ဆိုပြီးတော့မြန်မာဆက်အာဏာပိုင်တွေကတုံ့ပြန်ခဲ့တာပါ
မြန်မာနိုင်ငံမှာဆရာနာတင်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံထားရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကရတအစိုးရကိုဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းဖမ်းဆီးခံရသူသတင်းသမား63ယောက်ထက်မနည်းရှိခဲ့ပြီး54ယောက်ဆက်လက်ဖမ်းဆီးခံထားရဆဲဖြစ်တယ်လို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂအရာရှိတွေကကိုးကားပြီးတွေးရမှုချုပ်ရဲ့ပြောခွင့်ရစတက်ဖန်ဒူဂျာရက်ကနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတောက်ကြနေကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့သတင်းသမားတွေထဲမှာထောင်ဒဏ်ပြစ်ပေးခံခဲ့ရသူတချို့ရှိတယ်လို့ပြန်လွှတ်ပေးခဲ့တဲ့သူတွေလည်းရှိပါတယ်။ဖမ်းဆီးခံထားရတဲ့သတင်းသမားတွေကကမာရုတ်မီဒီယာကအမေရိကန်နိုင်ငံသားတဦးဖြစ်သူကိုနေတမောင်ကိုတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအာဏာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။ဆီအာနာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေကိုသတင်းယူနေစဉ်ဖမ်းဆီးခံခဲ့ရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီကိုလည်းမေလလယ်မှာပြန်လွှတ်ပေးခဲ့ပါတယ်။မြန်မာသတင်းသမားတချို့ကိုလည်းပြန်လွှတ်ပေးခဲ့တာရှိပေမဲ့လို့ Frontier မြန်မာသတင်းဌာနကအက်ဒီတာတဦးဖြစ်သူအသက်38နှစ်အရွယ်အမေရိကန်နိုင်ငံသားဒင်နီဖင်စတာအပါအဝင်သတင်းသမားတွေအများအပြားကိုဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်။ဒါကြောင့်မို့လို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုက်အခိုက်နဲ့လူခွင့်ရေးအဖွဲ့တွေကသတင်းသမားတွေကိုလွှတ်ပေးဖို့တောင်းဆိုနေကြတာပါ။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရသူကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီစနစ်မှာအရေးကြီးတဲ့အခမ်းအနားမှာရှိနေတဲ့အတွက်သတင်းတောက်တွေအပါအဝင်မတရားဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုလိုက်တာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာ၈ခုရဲ့လုပ်ငန်းလိုင်စင်သိမ်းခဲ့ရတယ်လို့ဒီသတင်းဌာနတွေမှာအလုပ်လုပ်နေကြသူတွေဖမ်းဆီးခံရမှာကိုလည်းစိုးရိမ်ရတဲ့အကြောင်းနဲ့အများအပြားဟာလည်းတင်းရှောင်နေကြရတယ်လို့လည်းပြောဆိုထားပါတယ်ရှင်။
စစ်တပ်အာဏာသိမ်းခဲ့တာ၅လတည်းကိုရောက်လာပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ကန့်ကွက်ဆန္ဒပြမှုတွေဟာရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်မြန်မာနိုင်ငံတစ်လွှားမှာနေဆင်လို့လို့ရှိနေတာပါ။ရန်ကုန်မှာအဖမ်းဆီးတွေနဲ့လုံခြုံရေးကျဉ်းကျဉ်းချက်ချက်တွေချထားတဲ့ကြားကပဲလူငယ်လေးတွေဆက်တက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဆန္ဒပြသူတွေဟာဆင်အာနာရှင်ဆန့်ကျင်ရေးစရန်တွေအလံတွေကန်ဆောင်ပြီးဆင်အာနာရှင်အလိုမရှိကြောင်းကြွေးကြော်ရင်ဆက်တက်ဆန္ဒပြတာဖြစ်ပါတယ်။ရန်ကုန်ဗဟန်းမြို့နယ်ရေလာရှိလမ်းမှာပြည်သူတုံ့ရှာမှုဖြစ်တဲ့စုဝေးဆန္ဒပြတာကိုဥဆောင်တဲ့လူငယ်တူကတော့ရန်ကုန်မှာဆန္ဒပြသူတွေအနေနဲ့ကိုနေထိုင်တဲ့မြို့နယ်တွေမှာဇက်တိုက်ဆန္ဒပြကြတယ်မဟုတ်ဘဲအခုနောက်ပိုင်းမြို့နယ်တွေမှာပြောင်းပြီးတော့ဆန္ဒပြကြတယ်လို့ VOA ကပြောပါတယ်ဒီစစ်ကောင်စီတပ်တွေကလိုက်ပြီးတော့ဖမ်းဆီးနေတာကြောင့်လုံခြုံရေးရအခုလိုလုပ်ရတာလို့လည်းပြောပါတယ်။ရန်ကုန်လှိုင်မြို့နယ်မှာတောက်ကြတဲ့မင်းနေပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ခဲ့တယ်လို့ကြာစပရင်းညပိုင်းကလည်းတိုင်းတာယာမြို့နယ်အမှတ်၁ရပ်ကွက်အထက်က၁၀စာတင်ကျောင်းမှာပောက်ကွဲမှုတွေဖြစ်ပွားခဲ့တာပါ။ဒီလိုပောက်ကွဲမှုတွေနဲ့ဖမ်းဆီးမှုတွေရှိနေတဲ့နဲ့အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေကိုရန်ကုန်အပြင်လောင်းလုံတဝဲမြိုင်ဒဇေကလေးဖားကန့်ဘူးတလင်ပအဝင်နိုင်ငံတော်ဝန်ဒေသတချို့မှာနေဆင်လို့ပြုလုပ်နေကြတာပါ။ဖေဖော်ဝါရီအာနာသိမ်းခဲ့ခြင်းကဆက်ပြီးတော့ဇွန်လ25ရက်နေ့အထိဆိုစစ်တပ်နဲ့ရဲရဲနှိမ်နှင်းမှုကြောင့်တည်ဆောက်ရတဲ့ပြည်သူက881ယောက်ရှိနေပါတယ်။
ဗီဇပြောင်းဒယ်လ်တာကိုဗစ်ပိုးဟာကမ္ဘာတဝန်းကာကွယ်ဆေးမထိုးရသေးတဲ့သူတွေနဲ့ကပ်ရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေဖယ်ရှားလိုက်တဲ့နိုင်ငံတွေမှာအလျင်မြန်ကူးစက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတတိပေးလိုက်ပါတယ်
။ Delta is the most transmissible of the variants identified so far.
လက်ရှိအချိန်ထိလေ့လာမှုတွေအရဒယ်လ်တာကိုဗစ်ပိုးဟာကူးစက်မှုအများဆုံးဖြစ်ပါတယ်တဲ့နိုင်ငံပေါင်းအနည်းဆုံး85နိုင်ငံမှာကူးစက်ပြန့်နှံ့နေပြီးကာကွယ်ဆေးမထိုးရသေးတဲ့သူတွေကြားထဲမှာအလျင်အမြန်ပြန့်နှံ့နေပါတယ်လို့ WHO အတွင်းရေးမှူးချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာနဲ့ရုံးချုပ်မှာတောက်ကြနေကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ကမ္ဘာတဝန်းကိုဗစ်ရောဂါကူးစက်သူအရေအတွက်ဟာသတင်းရှိပတ်စစ်တိုက်ဆိုသလိုကျဆင်းလာပြီးနဲ့ကျဆင်းမှုနှုန်းကနှေးကွေးနေတယ်လို့လည်းပြောပါတယ်။အာဖရိကတိုက်မှာတော့ကူးစက်မှုနဲ့တေဆုံးမှု40ရာခိုင်နှုန်းနီးပါးတိုးလာပါတယ်။ကပ်ရောဂါထိန်းချုပ်ကာကွယ်ရေးကန့်သတ်ချက်တွေကိုကျန်းမာရေးအာဏာပိုင်တွေလျှော့ပေးရာကကမ္ဘာတဝန်းကူးစက်မှုတိုးလာနေတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။ကူးစက်သူတွေများလာတာနဲ့အမျှဆေးရုံတွေကုသရတဲ့လူနာတွေလည်းတိုးလာနေပြီးကျန်းမာရေးဝန်ထမ်းတွေနဲ့စောက်ရှောက်မှုစနစ်မှာလိုအပ်ချက်တွေအများကြီးရှိနေပါတယ်။တေပြောက်တွေလည်းကြုံတွေ့နေရတယ်လို့ဆိုပါတယ်။ virus ပိုးရဲ့သဘာဝအရကူးစက်ညာရောဂါပိုးအမျိုးအစားတွေပေါ်ပေါက်လာနိုင်တယ်လို့ခန့်မှန်းထားပြီးကူးစက်မှုတွေကိုဟန့်တားနိုင်အောင်ကာကွယ်ဆေးထိုးနှံဖို့နဲ့ကျန်းမာရေးဆိုင်ရာကန့်သတ်ချက်တွေကိုလိုက်နာဖို့လည်းတိုက်တွန်းခဲ့ပါတယ်။ဆင်းရဲတဲ့နိုင်ငံတွေမှာကာကွယ်ဆေးထိုးဖို့အခက်အခဲတွေရှိနေတာကြောင့်ကပ်ရောဂါထပ်ဆင့်ကြုံရရတယ်လို့ဖြစ်နေတယ်လို့လည်း WHO အကြီးအကဲကသတိပေးလိုက်ပါတယ်ရှင်။
ဒီလိုရေအမေရိက န်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိတိုင်းဒိုမီတာ24 kHz 12133တိုင်းဒိုမီတာ40 kHz 8433တိုင်းဒိုမီတာ57 kHz 5859နဲ့တိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကစနေနေ့မနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရန်ရဲ့နျူကလ িয়ার ဆန်ရလုံဆောင်မှုတွေကိုစောင့်ကြည့်ဖို့ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီချက်စာချုပ်မှာအမေရိကန်ပြန်ဝင်လာရေးကိုဆန့်လုပ်ဖို့ချက်ချင်းပဲလုပ်ရတော့မယ်လို့ပြင်သစ်နိုင်ငံပါရီကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာတတိပေးလိုက်ပါတယ
်။ I would tell you that with regard to the IAEA, this remains a serious concern.
2015အီရန်နျူကလ িয়ার သဘောတူညီရေးအတွက်လက်မှတ်ရေးထိုးထားတဲ့နိုင်ငံတွေကြားဗီယက်နမ်မှာပြုလုပ်တဲ့ညှိနှိုင်းမှုတွေမှာတကယ်လို့တိုးတက်မှုမရှိဘူးဆိုရင်ဒီသဘောတူညီချက်ကလည်းလွန်ခဲ့တဲ့3နှစ်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်မှာနှုတ်ထွက်ထားတဲ့အမေရိကန်ကလည်းပြန်ဝင်ဖို့နောက်ဆုံးမှာဆုံးဖြတ်ရနိုင်ခြေရှိတယ်လို့ဝန်ကြီးဘလင်ကန်ကပြောကြားလိုက်တာပါ
။ Belgium နိုင်ငံ Brussels မြို့မှာကျင်းပနေတဲ့အဖွဲ့ဝင်28နိုင်ငံပါဝင်တဲ့EU ဥရောပသမဂ္ဂထိပ်သီးအစည်းအဝေးပထမနေ့မှာပဲရုရှားသမ္မတနဲ့တွေ့ဆုံမဲ့အစည်းအဝေးပေါ်သဘောတူညီမှုမရခဲ့ကြတယ်လို့ဟန်ဂရီနိုင်ငံရဲ့လိင်စိတ်ကွဲပြားသူတွေအတွက်ဥပဒေသစ်နဲ့ပတ်သက်လို့လည်းအခြေအတင်ဆွေးနွေးခဲ့ကြပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတို့ကအဆိုပြုခဲ့ကြတဲ့ရုရှားသမ္မတနဲ့ထိပ်သီးတွေ့ဆုံမဲ့အစည်းအဝေးကိုတော့စိုက်ဘာတိုက်ခိုက်မှုတွေယူကရိန်းနယ်စပ်မှာတိုက်အင်အားတိုးမြင့်ချထားတာတွေလို့မကြသေးခင်ကရန်လိုတဲ့လုပ်ရက်တွေလုပ်ခဲ့တဲ့ပေါ်သမ္မတဗလာဒီမီယာပူတင်ကိုဆုချရာရောက်တယ်လို့ဆိုပြီးတော့အရှေ့ဥရောပနိုင်ငံအများစုကကန့်ကွက်ခဲ့ကြတာဖြစ်ပါလေရှင
် LGBTQ လို့ခေါ်တဲ့လိင်စိတ်ခံယူတာကွဲပြားသူတွေကိုအတိမတ်ပြုလက်ခံတဲ့လှုပ်ရှားမှုတွေကိုအားပေးဂုဏ်ပြုတဲ့အနေနဲ့ American သမ္မတအင်ဂျိုကနေပြီးတော့တောက်ကြနေအခမ်းအနားမှာသမ္မတဂျိုးဘိုင်ဒန်ကပါဝင်ဆင်နွှဲခဲ့ပါတယ်။သမ္မတဂျိုးဘိုင်ဒန်ကဒီ LGBTQ တွေရပိုင်ခွင့်ဆိုင်ရာအထူးတမန်တစ်ဦးဖြစ်တဲ့ Jessica Stein ကိုခန့်အပ်ဖို့အတွက်အမည်တင်သွင်းလိုက်ပါတယ်။
အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မိုင်ယာမီမြို့မှာအထက်မြင့်တိုက်ပြိုကျရာမှာတေဆုံးသူအဖြစ်အတည်ပြုနိုင်သူ၄ဦးရှိပြီး159ဦးပျောက်ဆုံးနေဆဲဖြစ်တဲ့အကြောင်းမတော်တဆဖြစ်မှုဖြစ်တယ်လို့နောက်တစ်နေ့မှရှိတဲ့တာဝန်ရှိသူတွေကပြောလိုက်ပါတယ်။တိုက်ခန်း55လက္ခဏာလောက်ပါဝင်တဲ့အထက်မြင့်တိုက်ရဲ့၄ပုံတစ်ပုံဟာကြာသပတေးနေ့မနေ့တနာ ਈ ခွဲလောက်မှာပြိုကျခဲ့ရာမှာပျောက်ဆုံးနေသူတွေကိုအရေးပေါ်ကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြပါတယ်ရှင်။
စနေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ဒေါခင်စိုးဝင်းတို့ကကြီးညာပေးကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုဇက်တိုက်စုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှအရင်ဦးဆုံးစစ်ဆောင်တွေအရေးပေါ်အခြေအနေအကူအညီတွေလိုအပ်နေတဲ့အကြောင်းပဲဖြစ်ပါတယ်။စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးလက်နက်ကိုင်တွေတိုက်ပွဲဖြစ်ပွားနေတဲ့ချင်းပြည်နယ်နဲ့ကယားပြည်နယ်ဘက်ကိုနိုင်ငံတကာကထောက်ပံ့ကူညီအဖွဲ့တွေတွားရောက်ခွင့်မရသေးတဲ့အတွက်အဲ့ဒီဒေသတွေမှာအရေးပေါ်စားနပ်ရိက္ခာလိုအပ်ချက်တွေကြီးကြီးမားမားရှိနေပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့စစ်ကောင်စီအစဉ်အဆက်ရဲ့ခွင့်ပြုချက်ရဖို့ကြိုးပမ်းနေရတဲ့အတွက်အခုလိုအချိန်ကြန့်ကြာနေတာလို့စစ်ဆောင်စခန်းတာဝန်ခံတွေကပြောကြားလိုက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကတင်ပြมาဖြစ်ပါတယ်ခင်ဗျာ။
စစ်တပ်နဲ့ချင်းပြည်နယ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့ချင်းပြည်နယ်ဒေသတချို့မှာတွားရည်လာရီခက်ခဲပြီးစားနပ်ရိက္ခာပြက်လက်နေပါတယ်။ဒါကြောင့်ယာယီစစ်ဆောင်စခန်းတာဝန်ခံတွေကနိုင်ငံတကာအဖွဲ့အစည်းတွေကိုဂူအညီတောင်းခံထားတာပါ။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့တခြားနိုင်ငံတကာအဖွဲ့အစည်းတွေကစားနပ်ရိက္ခာလိုအပ်ချက်ရှိနေတဲ့မင်းတပ်နဲ့ကံပဲလက်မျိုးနယ်တွေကစစ်ဆောင်တွေကိုဂူအညီပေးဖို့ပြည်နယ်စစ်ကောင်စီရဲ့ခွင့်ပြုချက်ရဖို့ခက်ခဲနေတယ်လို့မင်းတပ်စစ်ဆောင်စခန်းတာဝန်ခံစလိုင်းထက်လျံကပြောပါတယ
်။အခုချိန်ဒီနိုင်ငံက UN ဖွဲ့စည်းတော်လကောင်း GIU ဖွဲ့စည်းတော်လကောင်းပါလေ။သူတို့ကစစ်ကောင်စီရဲ့ခွင့်ပြုချက်ကိုတောင်းနေကြတာပါလေ။အဲလိုမျိုးခွင့်ပြုချက်တောင်းတဲ့နေရာမှာဒီပြည်နယ်စစ်ကောင်စီစစ်ကောင်စီကိုသူတို့စဉ်းစားကြတာပါလေ။ဒီခွင့်ပြုချက်တောင်းကြတယ်။ဒါပေမဲ့အားဒီပြည်နယ်စစ်ကောင်စီအနေနဲ့သူတို့ခွင့်ပြုချက်ပြီးနိုင်တဲ့အရာမဟုတ်ဘူးလို့ထင်တာပါလေ။ကျွန်တော်ဒီဒီကရောဖလောင်းစစ်စင်ကိုပြန်ပြီးတော့နည်းနည်းဟန်ပြီးတော့ကြားတ
ယ် UNICEF နဲ့ WFP တို့ရဲ့ထောက်ပံ့ရေးပစ္စည်းတွေကလက်ခုလက်မှာရောက်နေပြီးချင်းပြည်နယ်တည်ယူခွင့်ရဖို့ဆောင်ဆိုင်နေရတယ်လို့ဆိုပါတယ်ဒီချိန်ဒီမှာတိုက်ပွဲဆောင်ပြည်သူတွေဟာပြည်တွင်းပြည်ပကတတိပုဂ္ဂလလူရှင်တွေကိုအဓိကအားထားနေကြရပါတယ
်ဒီ UNICEF ရိုးကိုစပြတ်ပြီးတော့သူကစီရတကုတ်ကမှာသူရဲ့ထောက်ပံ့ရေးပစ္စည်းတွေအဲ့မှာပဲအားတောင်းနေရလို့ရှားတယ်သူတို့ဒီဖက်ကိုသူကြည့်လာမလာပြီးတော့သိရတယ် ဒီကတော့စာနိုင်ရေးခါပါလေသူတောင်းထားတဲ့ဟာမျိုးရှိဆက်လို့ဟာအခုထိကဒါနဲ့ပဲသူတို့ဒီဖြစ်ဖို့ရတယ်ပေါ့လေ
ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာပြည်ဆိုင်ရာကုလသမဂ္ဂယုံကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့အကြောင်းပြန်ကြားချက်မရသေးပါဘူးလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညီနိုင်မှုယုံ UNOCHA ရဲ့ဂျွန်လအစောပိုင်းထုတ်ပြန်ချက်မှာတော့ချင်းပြည်နယ်ဟာခါကံပဲလက်မင်းတပ်မတူပီထန်တလန်မြို့နယ်တွေကအိုးအိမ်စွန့်ခွာပြီးထွက်ပြေးကြတဲ့ဒေသခံရေအတွက်19,500ရှိတယ်လို့ထုတ်ပြန်ထားပါတယ်ကရင်ကရမွန်ပဲခူးစားတဲ့မြမပြည်ရှိတောင်ပိုင်းဟာစစ်ကောင်စီအာဏာသိမ်းပြီးနောက်ပိုင်းအိုးအိမ်စွန့်ခွာထွက်ပြေးသူအများဆုံးရှိတဲ့ဒေသတွေပါဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကတော့အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန့်ခွာခဲ့တယ်လို့သတင်းထုတ်ပြန်ပါတယ်။အဲ့ဒီဒေသတွေကနေလူပေါင်း3,600,000ကျော်နေရစွန့်ခွာခဲ့ရတယ်လို့သတင်းထုတ်ပြန်ထားပါတယ်။အဲ့ဒီအထက်မှာကြားပြည်နယ်ကလူဦးရေ38,000နဲ့အများဆုံးဖြစ်ပြီးစေဝါရှင်နဲ့စားအသောက်တွေရေးဝလိုအပ်နေပါတယ
်။အခုဒီကျွန်တော်တို့ဖိုင်ရလာတဲ့အလူလူတော်များကျွန်တော်လက်လန်းဒီလောက်ဆိုရင်ဆိုဒီတီတူအချင်းချင်းကထောက်ဝေလူတိုင်းလည်းကျွန်တော်တို့ကိုယ်လူကြတာလို့ရှိတယ်ပေါ့နော်။ဒီနိုင်ငံကနေကို UN ကနေအဲ့လိုလာတဲ့အကူအညီကိုကျွန်တော်တို့ဒီထက်မှမတွေ့ရဘူး။အဲ့တော့ကျွန်တော်ကြားပြရတော့သူတို့မှပုံစံတွေရင်းနေတော့ပဲဟိုတင်နေတော့ပဲအဲ့လိုပဲကျွန်တော်ကြားပြရစီမှာအတော်တည်တော့မယ်အဲ့လိုမျိုးရှိတယ်ပေါ့နော်
။ကြားပြည်နဲ့ဒီမော့ဆိုမြို့နယ်စစ်ဆောင်စခန်းတစ်ခုရဲ့တာဝန်ခံကူးတဲ့ပြောသွားတာပါ။ကုလသမဂ္ဂအဖွဲ့အစည်းဖြစ်တဲ့ကမ္ဘာစံနယ်ဧကအစည်းအဝေး WFP ကတော့ရန်ကုန်တိုင်းလှိုင်မြော်မြို့နယ်ကလိုအပ်ချက်ရှိနေတဲ့လူပေါင်း33,000ကျော်ကိုဒီအတော်အတွင်းမှာစံနယ်ဧကတွေပြန်ဝေထားပါတယ်။မေလကုန်ပိုင်းကလည်းကချင်ချင်းရခိုင်ရှမ်းဒီဒေသတွေကလူဦးရေ34,000ကိုစံနယ်ဧကနဲ့ငွေကြေးအကူအညီတွေပေးရခဲ့တယ်လို့ UNOCHA ရဲ့ဒီအပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ပွဲဖြစ်ပေါ်တဲ့ဒေသတွေကပြည်သူ100,000အတွက်ငွေကြေးအကူအညီအမေရိကန်ဒေါ်လာတန်းမြောက်80လောက်လိုအပ်တဲ့အကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဂူညီပေးရေးဖွဲ့ UNOCHA ကမေလကုန်မှာထုတ်ပြန်ထားတာပါလက်ရှိမှာတော့ဒီပမာဏရဲ့1,500,000လောက်ပဲရသေးတဲ့အကြောင်းအဲ့ဒီထုတ်ပြန်ချက်မှာရည်သားထားပါတယ်ခင်ဗျာ
စစ်ရှောင်းလေးရဲ့အခက်အခဲနဲ့ပတ်သက်လို့ဦးသိန်းထိုက်ဦးပြောပြသွားတာပါခင်ဗျာအခုတခါတော့ထိုင်းနိုင်ငံဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါမြန်မာနိုင်ငံကနေနေဆက်ဖြတ်ကျော်ပြီးလူကုန်ကူးသူတွေနဲ့အတူထိုင်းနိုင်ငံနဲ့ခိုးဝင်လာတဲ့မြန်မာနိုင်ငံသား15ဦးကိုထိုင်းစစ်တပ်ကဇွန်လ24ရက်နေ့မှာဖမ်းဆီးခဲ့ပါတယ်။တရားမဝင်ခိုးဝင်လာမှုအပါအဝင်ကိုဗစ်ကာကွယ်ရေးဆိုင်ရာအရေးပေါ်ဥပဒေနဲ့မှသူတို့ကိုအရေးယူမဲ့အလားအလာတွေရှိနေပါတယ်။ဒီအကြောင်းထိုင်းအခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တောလန်းတွေကနေတဆင့်တောင်ရင်မြစ်ကိုဖျက်ပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား15ဦးမနေ့ကဖမ်းမိခဲ့ကြောင်း AAC အလို့သမားကူညီရေးအဖွဲ့ကလုံသမားရေးလှူရှားသူကိုရဲမင်းကအခုလိုပြောပြပါဗျ
။ကျွန်တော်တရားမဝင်တန်းကြောင်းနေပြီးတော့ဒီကိစ္စနဲ့ချိတ်ဆက်ပြီးတော့ပေါ့နော်။ခိုးဝင်လာတဲ့မြန်မာလူသားအလုံး15ဦးပေါ့။အစည်းအဝေးဖြစ်ပါတယ်။အဲဟို15ဦးကတော့ကျွန်တော်တို့ယောက်ျားလေးက9ဦးမိန်းကလေးက7ဦးလို့သိရပါတယ်။ဟိုကျွန်တော်တို့ထိုင်းစစ်တပ်နဲ့ဒီနေသားလောင်းဖွဲ့ပေါ့နော်။ဒါကဝိုင်းဝန်းပိတ်ဆို့ဖမ်းဆီးတာကိုခံရတာပါ။ဒီထိုင်းစိုးကထုတ်ပြန်ထားတဲ့ဒီရေးပေါ်စီမံချက်ဥပဒေတွေနဲ့ကျွန်တော်တို့ထောင်ဒဏ်ပြစ်ဒဏ်နေငွေဒဏ်ပြစ်ဒဏ်နေကြားခံရတော့မယ့်အနေထားပေါ့။ကျွန်တော်အခုချိန်မှာတော့ဒီမှာလူသမားတွေကဆိုင်းဘက်ကဖမ်းဆီးနေတာတွေတိတယ်ကျွန်တော်တို့အထက်ထပ်ပိတ်ဆို့နေတာတွေကိုတိတယ်သူ့အနေနဲ့ကျွန်တော်တို့အင်းစင်လိုပဲခိုးဝင်နေအင်းစင်လိုပဲဖမ်းဆီးကန်ထိနေတာပါဒီနေ့ဖမ်းဆီးကန်ထိတဲ့လူသမား15ဦးကတော့ကျွန်တော်မြန်မာထိုင်းနယ်စပ်ပေါ့နော်ကျွန်တော်တို့မင်းဆောင်မြို့နယ်ဒီဖက်ဆောင်ရနေမြေမင်းဆောင်မြို့နယ်ရဲ့အဲကျွန်တော်တို့မြောက်ဘက်ခြမ်းရပေါ့နော်ကျွန်တော်ဖက်ဆောင်ရနေမြေအမဲဦးစုကြီးရွာအနီးမှာကျွန်တော်တို့ဖမ်းဆီးနေတာပါဟုတ်ကဲ့
မြန်မာနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေနဲ့အလုတ်ကန်ရှားပါမှုတွေလူငယ်တွေကိုအဖမ်းဆီးများနေတာတွေကြောင့်မြန်မာပြည်ထဲမှာလည်းနေထိုင်ရခက်ခဲလာနေကြတာပါတချို့ရွာတွေမှာမနေရတော့ဘဲထွက်ပြေးတိမ်းရှောင်လာသူတွေအပါအဝင်စားဝတ်နေရေးအခက်အခဲကြောင့်အလုတ်လုပ်ဖို့လာကြသူတွေလည်းထိုင်းနယ်စပ်ဝင်ပေါက်အသီးသီးကနေနေစဉ်ခိုးဝင်လာနေကြတယ်ဆိုပြီးကိုရဲမင်းကပြောပါတယ
်ဒီထဲမှာလည်းကျွန်တော်တို့ဆရာနာတိမ်းကြီးနောက်ပိုင်းအလုတ်ကန်တွေရခိုင်ထက်ကိုပို့ပြီးရှားပါပြီးတော့ကျွန်တော်ရှိရဲ့လှုပ်တွေတောင်မှအလုပ်ရုံတွေပိတ်အလုပ်တွေပြုတ်ကုန်တော့ဒီထဲမှာလည်းအရင်ကဒုက္ခတွေရောက်နေတော့ဒီလိုပဲအနည်းအဆုံးထိုင်းနိုင်ငံထဲကိုဟိုဖမ်းနေမှကြည့်ရတာနဲ့ဟိုကျွန်တော်တို့စုံစားပြီးတော့ခိုးဝင်နေကြတာပေါ့
မြန်မာနိုင်ငံမှာဆီယနာတိမ်ပြီးတဲ့နောက်ပြီးခဲ့တဲ့လပိုင်းကစလို့ထိုင်းနိုင်ငံထဲကိုခိုးဝင်လာသူတွေ4,000တဲ့မနည်းရှိနေပြီးနေ့စဉ်ဖမ်းဆီးနေတဲ့ကြားကပဲအစုအဝေးနဲ့ဝင်ရောက်လာနေစေဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်ထဲမှာတော့ထိုင်းစစ်တပ်ကနယ်မြေလုံခြုံရေးကိုပုံမတင်းကျပ်စွာစောင့်ကြည့်စစ်ဆေးနေပြီးနယ်စပ်လမ်းတစ်လျှောက်ကားသွားလာလို့မရတဲ့တချို့လမ်းတွေမှာမြင်းတွေနဲ့ကင်းလဲတာတွေပါလုပ်ကင်နေပါတယ်ရှင်
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ Application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းတရင်ဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နိုင်ငံတကာကနေပြီးတော့ကိုဗစ်နဲ့ပတ်သက်တဲ့တရင်ဆောင်မတွေကိုဇက်တိုက်တင်ဆက်သွားပါမယ်အိန္ဒိယနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးနှံခွင့်ရရှိဖို့ဆိုရင်အွန်လိုင်းကနေတဆင့်မှတ်ပုံတင်စီးရင်သွင်းရမယ်ဆိုတဲ့အစီအစဉ်တွေကြောင့်အထူးသဖြင့်တော့အင်တာနက်ကလည်းမရှိစမတ်ဖုန်းတွေလည်းမရှိတဲ့ခြေလက်ကပြည်သူအများအပြားကိုဗစ်ဆေးထိုးဖို့အခက်ကြုံနေရပါတယ်ဒီအကြောင်းနဲ့ပတ်သက်ပြီးတော့အိန္ဒိယအခြေစိုက် VO ရဲ့သတင်းတော့အန်ဂျနာပက်စရီချာပေးပို့တဲ့သတင်းကိုတင်ပြမှာဖြစ်ပါတယ
်အိန္ဒိယနိုင်ငံမြောက်ပိုင်းကန်ဂရာခရိုင်ကစင်တာတစ်ခုမှာကိုဗစ်ကာကွယ်ဆေးထိုးဖို့ပြည်သူတချို့တန်းစီနေကြပါတယ်သူတို့စီမှာစမတ်ဖုန်းရှိသလိုကိုဝင်းဆိုတဲ့အစိုးရဝက်ဘ်ဆိုက်မှာဘယ်လိုမှတ်ပုံနဲ့စည်ရင်းသွင်းရမလဲဆိုတာသိနေသူတွေဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယမှာကိုဗစ်ဒုတိယလှိုင်းကနေဆုံမျိုးတွေအထိရောက်ရှိလာပြီးနောက်ကျေးလက်ပြည်သူတွေကလည်းကိုဗစ်ဆေးထိုးခြင်းပေမဲ့အင်တာနက်မရှိတာကြောင့်ရောစမတ်ဖုန်းမသုံးနိုင်တာကြောင့်ပါအွန်လိုင်းကနေမှတ်ပုံတင်လို့မရဘဲဖြစ်နေကြတာပါ။ဟာနမ်စင်ဟာကန်ဂရာခရိုင်နေဆုံကဒေသခံဖြစ်ပါတယ်
။ Mere paas simple phone
hai. I have a simple phone.I don't even know how to.
ကျွန်တော်ဒီမှာရိုးရိုးဖုန်းပဲရှိပါတယ်အခြားဖုန်းတွေကိုဘယ်လိုသုံးရမလဲဆိုတာကျွန်တော်မသိပါဘူ
းကိုဗစ်ဆေးထိုးကြဖို့အသက်18နှစ်နဲ့45နှစ်ကြားအိန္ဒိယနိုင်ငံသားတွေအွန်လိုင်းကတဆင့်မဖြစ်မနေမှတ်ပုံတင်ကြဖို့အစိုးရကလှုံ့ဆော်ထားတဲ့အစီအစဉ်ထဲမှာကျေးလက်နေပြည်သူတန်းပေါင်းများစွာမပါဝင်တာကြောင့်ဝေဖန်တယ်ထွက်ပေါ်လာပါတယ်အွန်လိုင်းမှာစည်ရင်းသွင်းထားသူကသာဆေးထိုးခွင့်ပြုထားပါတယ်ဒါပေမဲ့ဤပညာကိုနားလေတဲ့ကောင်းမောင်းစရာမနော့ရှာမာကတော့ဟာခွက်ကိုနားလည်နေသူပါစင်တာမှာကိုဗစ်ထိုးဆေးတကယ်ရှိတဲ့အခါကျမှစီးရင်သွင်းထားသူတွေလာထိုးခွင့်ရှိတာကြောင့်လိလတ်သူတွေလည်းရှိနေပါတယ်အဲ့ဒီလိုလိလတ်တဲ့နေရာမှာသူ့အတွက်စီးရင်သွင်းပေးဖို့ရှာမာကသူ့မိတ်ဆွေကိုအကူအညီတောင်းတယ်လို့ဆိုပါတယ
် सरकार को करना चाहिए इसके बारे में हम
The government should facilitate this process for us
စီစနေကိုပို့လွှဲကူအောင်ဆိုတာလုပ်ပေးတင်ပါတယ်ကျွန်တော်တို့ကတနေ့ကကားမောင်းနေရတာပါမဖြစ်မနေလိုအပ်တဲ့ဝန်ဆောင်မှုမျိုးပ
ါဤပညာအတားအဆီးရင်ဆိုင်နေရတဲ့လူအများစုကတော့အကူအညီပေးရေးစင်တာတွေကိုရောက်လာကြပါတယ် BJ ကပူဟာအဲ့ဒီစင်တာကအကြီးအကဲဖြစ်ပါတယ
် problem इसलिए आती है कि यहां पे लोग जो हैं
it's a problem because many people
ရွာတွေမှာရှိတဲ့လူအများစုကပညာမတက်ကြတော့အဲ့ဒါကပြဿနာပါလူအများစုက smartphone နဲ့မရှိကြတော့ online မှာစာရင်းသွင်းရမယ့်ကိစ္စနဲ့အခက်အခဲကြုံနေရပါတယ
် smartphone ရှိတဲ့ကြက်မွေးမြူရေးသမားဒီသက်ချမ်းဆိုရင်တော့အင်တာနက်သိမ့်မမီလို့ကိုဗစ်ဆေးထိုးရေးစီးရင်သွင်းတဲ့ကိစ္စအခက်ကြုံခဲ့ပါတယ
်။အဲဒါ registration ဟိုဘီကြတဲ့တော့ उसमें आपका स्लॉट
နေမှာ။ဘယ်မှာကျွန်တော်စီးရင်သွင်းကြည့်တော့ကျွန်တော်လည်းအနည်းဆုံးစစ်ထိုးလို့ရမယ်နေရာလဲရှာမတွေ့ပါဘူး။ကြည့်ရတော့လည်းဟိုဝေးကြီးမှာပါ။အသက်45နှစ်နဲ့အထက်ကိုလက်မခံဘူးဆိုပြီးတော့လည်းကတ်တက်ထားပါတယ်
။အိန္ဒိယနိုင်ငံရဲ့လူဦးရေ3ပုံ2ပုံဟာကျေးလက်ဒေသတွေမှာနေထိုင်ကြတာမို့ကျေးရွာတွေနဲ့အနည်းဆုံးမှာကာကွယ်ဆေးထိုးစင်တာတွေဖွင့်စေခြင်းကြတာပါ။ဒါဆိုရင်အခုရင်ဆိုင်နေရတဲ့အချက်တဲကိုဖြည့်ရှင်းပြီးသားဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်။ကျေးလက်ဒေသတွေကိုဦးစားပေးပြီးကာဝယ်ဈေးထိုးတင်တယ်လို့ Srinath Reddy တို့လိုဈေးပညာရှင်တွေကသတိပေးနေပါတယ
်။ If you do not vaccinate them in adequate numbers, then there is a huge reservoir of susceptibility.
အကယ်၍သူတို့ကိုဈေးလိမ့်ပတ်လည်အောင်ထိုးမထားဘူးဆိုရင်ကိုယ်ခံအားနည်းသူတွေစုပေးထားသလိုဖြစ်နေပြီး virus ကအလွယ်တကူကူးစက်သွားနိုင်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကဆိုရင်နေရီကိုရောတောအုပ်ထဲအထိပါမဲဘုံတွေကိုပို့ပေးနိုင်တယ်လို့မျိုးပဲကာကွယ်ဆေးတွေကိုလည်းရောက်အောင်ပို့ပေးဖို့စီစဉ်ပေးတင်ပါတယ်လို့ရက်ဒီကပြောသွားတာပါဒီလိုအစီအစဉ်မျိုးကိုကျေးလက်ဒေသခံတွေကလည်းလိုချင်နေကြတာပါကာကွယ်ထိုးဆေးအလွယ်တကူရမှသာမကြခင်ဖြစ်လာနိုင်တဲ့အိန္ဒိယရဲ့ကိုဗစ်တတိယလှိုင်းကနေကာကွယ်နိုင်ကြမှာဖြစ်ပါလေခင်ဗျာဒီလိုမျိုးကိုဗစ်သတင်းနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကတော့ဩစတြေးလျသုတေသနပညာရှင်တွေကနေဇယ်စပရေးနှာခေါင်းတွင်ဖြန့်တဲ့ဒီဆေးပုံစံတင်တဲ့ကိုဗစ်ကာကွယ်ဆေးတစ်မျိုးကိုစတင်စမ်းသပ်နေပါတယ်။
ဒီကုသနီက AstraZeneca နဲ့ Pfizer စီးတီထက်ပိုပြီးတော့ထိရောက်ပြီးဆေးထိုးဖို့ကြောက်နေသူတွေအတွက်လဲအသုံးတည့်စေမယ်လို့ Australia Brisbane ကသိပ္ပံပညာရှင်တွေကယုံကြည်နေကြပါတယ် Sydney ကနေ Phil Massa ပေးပို့တဲ့သတင်းဆောင်မကိုမတ်တင်ကြီးထိုက်ကပြောပြပါမယ
် Hi, my name is Sakshi and I am a doctorDid you know that COVID-19
Australia ဆိုရရဲ့ COVID-19 ကာကွယ်ဆေးထိုးရေးလှုံ့ဆော်စည်းရုံးတဲ့အကြောင်းညာပါ Australia ကလူတိုင်းအတွက်ကာကွယ်ဆေးအခမဲ့ပါကာကွယ်ဆေးထိုးရေးကကိုယ်စနအတိုင်းဖြစ်ပါတယ်ဒါပေမဲ့လည်းလူမှုအတိုင်းဝိုင်းတွင် COVID-19 ကာကွယ်ရေးအတွက်ကာကွယ်ဆေးထိုးဖို့တိုက်တွန်းအားပေးပါတယ်လို့ပြောသွားတာပါလူမှုကျန်းမာရေးအတွက်လှုံ့ဆော်စည်းရုံးမှုတွေလုပ်နေပေမဲ့လည်းတခြားနိုင်ငံတွေနဲ့ရှင်ရင် Australia မှာကာကွယ်ဆေးထိုးလုပ်ငန်းတွေနှိမ့်ကွင်းနေပါတယ်အစိုးရရဲ့အစီအစဉ်ညံ့ဖြစ်မှုလို့အပြစ်တင်ကြတဲ့စီးပွားရရှိနိုင်မှုအပိုင်းမှာအခက်အခဲတွေရှိသလိုတစ်ဖက်မှာလည်းကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနှုန်းကနည်းတာကြောင့်လူလူကြားမှာကာကွယ်ဆေးထိုးရေးအတွက်တုံ့နှိမ့်နေကြတာပါကာကွယ်ဆေးဖြန့်ဝေမှုကိုဩစတြေးလျအစိုးရကအရှိန်မြှင့်ပြီးဆောင်ရွက်နေပါတယ်နှကောင်းတွင်ဖြန့်ရတဲ့ nasal spray ကခန္ဓာကိုယ်တွင်ကိုဗိုင်းရပ်စ်ဝင်လာတဲ့လမ်းကြောင်းအတိုင်းတက်ဖြတ်တာကြောင့်အနာဂတ်မှာကာကွယ်ဆေးထိုးရေးကပိုပြီးလွယ်ကူလာနိုင်ပါတယ်နှကောင်းထဲကိုဖြန့်ရတဲ့ nasal spray ကိုသုတေသနအဖွဲ့ Nucleus Network ကစတင်စမ်းသပ်နေတာပါ။တခြားဆေးဝါးတွေကပြင်းထန်တဲ့ COVID-19 ရောဂါလက္ခဏာတွေကိုတားဆီးကာကွယ်တာဖြစ်ကြောင်းအခုဆေးဝါးကတော့ကူးစက်မှုအန္တရာယ်ကိုလျှော့ချဖို့ရည်ရွယ်ကြောင်း Nucleus Network ကဆေးပညာဆိုင်ရာညွှန်ကြားရေးမှူးဒေါက်တာ Paul Griffin ကပြောပါတယ်
The main benefits is when we give the vaccine via the same route.
အဓိကအကျိုးကျေးဇူးကတော့ virus ပိုးမွားဝင်လာတဲ့လမ်းကြောင်းအတိုင်းကာကွယ်ဆေးကိုပေးတဲ့အခါ virus ဝင်ရောက်မှုကိုရပ်တန့်ပစ်တဲ့နေရာမှာပိုပြီးတော့ထိအောင်မယ်လို့မျှော်လင့်ပါတယ်။အထူးသဖြင့် virus ဝင်ရောက်ရာလမ်းကြောင်းမှာတုံ့ပြန်တက်ရောက်မှုရှိလာမှကြောင့်လူတွေမှာကူးစက်ခံရမှုလျော့ကျသွားမယ်လို့မျှော်လင့်ကြောင်းနောက် corona virus အတွက်ဒီလိုကာကွယ်ဆေးမျိုးကိုလူလာနေကြတာဖြစ်တယ်လို့ဒေါက်တာ Paul Griffin ပြောခဲ့တာပါလွတ်လပ်တဲ့ကျင့်ဝတ်ဆိုင်ရာကော်မတီကဩစတြေးလျရဲ့စမ်းသပ်မှုကိုအတည်ပြုထားပြီးဖြစ်ပါတယ်လာမယ့်တနည်းနှစ်နှစ်အတွင်းမှာ nasal spray ရလာနိုင်တယ်လို့သုတေသနပညာရှင်တွေကပြောပါတယ် AstraZeneca နဲ့ Pfizer ရဲ့ COVID-19 ကာကွယ်ဆေးနှစ်မျိုးကိုလက်ရှိဩစတြေးလျမှာအသုံးပြုခွင့်ပေးထားပါတယ် AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကသွေးခဲစေနိုင်တဲ့အန္တရာယ်နဲ့ပတ်သက်ပြီးနိုင်ငံရဲ့ကာကွယ်ဆေးဆိုင်ရာကျွမ်းကျင်သူတွေရဲ့အကြံပြုချက်သစ်တွေအရ AstraZeneca ရဲ့ COVID-19 ကာကွယ်ဆေးကိုအသက် 60 နှစ်အထက်ပုဂ္ဂိုလ်များကိုပဲအသုံးပြုဖို့အကြံပြုကြောင်းကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ် COVID-19 ကာကွယ်ဆေးထိုးလို့သူတိုင်းကိုအခု2021ခုနှစ်နှစ်ကုန်အထိကာကွယ်ဆေးထိုးပေးဖို့ Australia အစိုးရကစီစဉ်ထားပါတယ်ရှင်
ကိုဗစ်ကာကွယ်ဆေးကိုဆေးထိုးအပ်နဲ့ထိုးတဲ့ပုံစံမျိုးကြောက်သူတွေအတွက်ဒီနှကောင်းတွင်းမှာဖြန့်တဲ့ပုံစံမျိုးနဲ့အသည့်တီထွင်နေတဲ့အကြောင်းမတ်တင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ရဲ့မနက်ခင်းကျွန်တော်တို့အခုရေဒီယိုအစီအစဉ်ကိုရေဒီယိုကသာမကပဲအခုလိုရုပ်သံဖြစ်နေပါရှုစားနိုင်အောင်သောရရှင်တွေကိုကျွန်တော်တို့ဇွန်လဇန်ပိုင်းကနေစပြီးတော့စူးစမ်းတင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးပါ
American တဲ့ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါ့အပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/ voaburemse ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabemis ဖြစ်ပါတယ်။ VOA American သံရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီခင်ဗျာ VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12.13.3ไคลโลมีเตอร์40กิโลเฮิร์ตซ์9413ไคลโลมีเตอร์51กิโลเฮิร์ตซ์9805เนี่ยไคลแลมีเตอร์190กิโลเฮิร์ตซ์1509ก็บาเสร็จแล้วทุ่ลื่นนี่ดาဖြစ်ပါတယ်อกุดุริยาบายไนเวอတွင်းมาတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတုဒ္ဒဆုံလင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍထုတ်လွှင့်တဲ့ခါမှာတော့
အဲ့ဒီမှာဆိုလို့ရှိရင် alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain beta strain ဆိုလို့ရှိရင် south africa တောင် africa တိုင်းမှာတွေ့ခဲ့တဲ့ strain gamma strain ဆိုရင် brazil မှာတွေ့ခဲ့တဲ့ strain delta strain ဆိုရင် india မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်ဒါဆိုရင်ဖွဲ့ရ၄ခုပေါ့နော်၄ခုက alpha beta gamma delta
ဒါကတော့ဒီ covid visa ပြောင်းပို့အကြောင်းနဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နည်းပညာကဏ္ဍမှာနောက်ပိုင်းနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုအရင်ဦးဆုံးတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်စစ်အုပ်ချုပ်ရေးကိုဆန့်ကျင်ကန့်ကွက်နေကြတဲ့အထက် CDM လို့ခေါ်တဲ့လှုပ်ရှားမှုမှာပါဝင်ကြတဲ့ចောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေတိတ်နဲ့ချီရှိနေပါတယ်အဲ့ဒီထဲမှာအမျိုးသမီးပညာရေးဝန်ထမ်းတွေကအများအပြားပါဝင်နေတာပါသူတို့ဘာကြောင့် CDM လှုပ်ရှားမှုမှာဆက်လက်ပါဝင်နေကြသလဲအစင်းမြင့်ပညာဦးစီးဌာနလက်ထောက်ကတိကတူဖြစ်တဲ့ဆမမန်းတွေကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမခင်ဖြူတွေးကတင်ပြထားပါတယ်ခင်ဗျာ
ကူဒီမြန်မာနိုင်ငံမှာဆရာနာတင်ပြီးတော့နောက်ပိုင်းဒါကိုလက်မခံတဲ့အတွက်ကြောင့် CDM လောက်ကြတဲ့အစိုးရဝန်ထမ်းတွေចောင်းဆရာဆရာမတွေထဲမှာတယောက်ပါတယ်လို့သိရပါတယ်ဆိုတော့ဘလို့အခြေအနေကြောင့်ကိုရော CDM လောက်ဖြစ်တာလဲအခုရောဆက်ပြီးတော့ CDM လောက်နေသေးတာလားဆိုတာကိုပြောပြပေးပါအောင်ရှင
်ညီမတို့ကဒီစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးပေါ့နော်အရင်ကစစ်တပ်အုပ်ချုပ်တာမျိုးကိုမကြိုက်ဘူးနောက်ဒီမိုကရေစီစနစ်ကိုပြောင်းသွားတဲ့အချိန်မှာညီမတို့ပညာရေးစနစ်ကလည်းအများကြီးပြောင်းလာတယ်။အဲ့တော့အဲ့ဒါကိုကိုကသဘောကျနေတယ်ပေါ့နော်။ညီမတို့လည်းဒီ textbook အဟောင်းတွေပညာရေးစနစ်အဟောင်းကြီးတွေမှာသင်နေရတာထက်စားလို့ရှိရင်ကလေးတွေလည်းစာသင်ရတာလည်းပျော်တယ်ပေါ့နော်။အစ်စ်အစ်စ်အကြောင်းအရာတွေသိရတယ်ပေါ့ကလေးတွေ။နောက်တစ်ခါတံပွဲဆက်တဲ့ပုံစံပါညာလည်းပြောင်းသွားတယ်ပေါ့နော်။အဲ့လိုပညာရေးမှာအပြောင်းလဲတွေဖြစ်လာပြီးကမှဒီစစ်တပ်ကအာဏာပြန်သိမ်းလိုက်တယ်ဆိုတဲ့အခါကျတော့ညီမတို့ရဲ့ပညာရေးအခြေအနေကြီးကနောက်ပြန်ဆုတ်သွားမှာမျိုးပေါ့နော်။အဲ့လိုပုံစံမျိုးတွေးမိတဲ့အခါကျတော့အဲ့အခြေအနေကိုလုံးဝမကြိုက်ဘူးပေါ့အဲကြောင့်မို့လို့တောင်းမသွားကြဘူးအဆုံးဖြတ်တယ်ပေါ့နော်ဒီလိုဆိုရတော့အခြေအနေမတည်ငြိမ်ကြတဲ့တောင်းမို့လို့တောင်းမသွားကြဘူးဆိုပြီးတော့အဆုံးဖြတ်ပေမဲ့လည်းအာနာသိမ်းပြီးတော့ပေါ့နော်နေ့ရက်တုန်းကတပတ်အတွင်းပေါ့နော်တပတ်အတွင်းမှာဆရာဝန်တွေကစပြီးရော CDM လုပ်ကြတယ်အဲ့အချိန်မှာညီမတို့လည်း CDM ဆိုတာလုပ်လို့ရတယ်ဆိုတာကိုသိပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ပေါ့နော်ညီမတို့လည်းပဲစိတ်သက်တူတဲ့ဆရာဆရာမတွေအချင်းချင်းဆက်သွယ်ရပြီးတော့ CDM လုပ်ကြမယ်ဆိုပြီးတော့ CDM လုပ်ဖြစ်တာပ
ါလက်ရှိရော CDM ဆက်ပြီးတော့လုပ်နေတာလားပြောပြပါအောင
်အခုလက်ရှိတည်းညီမ CDM လုပ်နေပါတယ်ညီမတို့ကိုစပြီးတော့ notice လိုမျိုးပေါ့နော်ပေးတာပေါ့နော်တတိပေးတာပေးတယ်ပေးပြီးတော့ order ထွက်တယ်ယာယီရနာလိုမျိုးပေါ့နော်ရတာဝန်ကနေယာယီရနာလိုက်ပြီးဆိုပြီးတော့ order ထွက်လာတယ်ဟို order တွေကတော့ Facebook ပေါ်မှာတော့တွေ့နေရတယ်ပေါ့နော် remove ပဲဆိုပြီးတော့ညီမတို့တာဝန်ကနေ sign လိုက်ပြီးဆိုပြီးတော့ဒီမှာရှိတော့ပြီးခဲ့တဲ့တပတ်ကမှအော်ဒါအမြန်ချောနေရောက်လာပါတယ်ခေါ့
အဲ့ဒီတော့အခုလိုမျိုးဒီ CDM လုပ်တဲ့အတွက်ကြောင့်မို့အထူးသဖြင့်ပေါ့နော်ဒီစာသင်ကျောင်းတွေပြန်ဖွင့်မဲ့အချိန်မှာဆိုပို့ပြီးတော့ကျောင်းဆရာဆရာမတွေဖိအားပေးခံရတယ်ဆိုတာလည်းသိရတယ်ဆိုတော့ကိုကိုယ်တိုင်က CDM လုပ်နေတဲ့အတွက်ကြောင့်မို့ကိုကိုရောဖိအားပေးတာမျိုးတွေကိုကြုံရတာရှိသလားဘာရင်းနဲ့ကြုံရတာရှိပါလဲ
ဟုတ်ညီမတို့ကတော့ဖုန်းဆက်ပြီးတော့ပေါ့နော်အကြောင်းကြားတာမျိုးရှိရယ်ကျောင်းကနေပြီးတော့ပေါ့နော်ဟိုအကြီးအကဲတွေဖုန်းဆက်တယ်နောက်ကျောင်းကိုဒီကိုယ်တိုင်ဖုန်းဆက်တယ်ပေါ့နော်ဟိုအချိန်ချင်းသူတို့ဖုန်းဆက်ပြီးတော့တတိပေးတယ်ဟိုကျောင်းကိုပြန်လာဖို့ပေါ့နော်ပြန်လာဖို့ပြောတဲ့ခါကျတော့ညီမတို့ကလည်းလုံးဝမလာဘူးဆိုပြီးတော့ပြောတယ်ညီမတို့ဆိုရင်တော့အဲ့လောက်ပဲပြောတယ်ဟုတ်ဆိုညီမတို့ကငါကိုယ်လေးကပြန်မလာဘူးလို့အပြက်ပြောလိုက်တာမျိုးပေါ့နော်လုံးဝဒီစစ်တဲ့အုပ်ထုပ်တဲ့လက်အောက်မှာပညာရေးဝန်ထမ်းတယောက်အနေနဲ့တာဝန်လုံးဝမထမ်းဆောင်နိုင်ဘူးလို့အပြက်ပြောလိုက်တယ်ညီမကတော့ အဲ့လိုပြောပြီးရဲ့နောက်ကစပြီးတော့ပုံမှန်ပေါ့နော်သူများကိုဖုံးဆက်တဲ့ခါကျရင်လည်းညီမကိုဖုံးဆက်ပေးမယ်အဲ့လိုထွေထိုးနှစ်ခါသုံးခါသူများထက်ပိုဆက်တာမျိုးတော့မရှိဘူးဒါပေမဲ့တခြားအသည့်ပေါ့နော်ညီမအသည့်ဆရာဆရာမတွေကိုတော့အဲ့လိုနှီးဆက်ရနှီးဆက်ရပေါ့နော်ကိုယ်နဲ့ဌာနအတူ CDM မလုပ်တဲ့ဆရာဆရာမတွေကိုအဲ့လိုဆွဲခိုင်းတာမျိုးပေါ့နော်ဥမာမိသားစုထဲမှာဝန်ထမ်းရှိရဆိုရင်ဒီသားတွေရတခြားဝင်နေတွေကအမှုပတ်မယ်အဲ့လိုမျိုးပေါ့နော်ကိုမာသားတွေတမီးတွေရှိသေးတယ်အဲ့လိုမျိုးပေါ့ကိုမာကဘယ်သူပို့ရင်းနေရပေါ့နော်သူတို့အကြောင်းပို့သိတဲ့သူအချင်းချင်းအဲ့လိုမိသားစုနဲ့ပတ်သက်ပြီးတော့ပြောပြီးတော့အဲ့လိုဆွဲခိုင်းတာမျိုးတွေရှိရဲဆိုပြီးတော့အဲ့လိုညီမတို့ချင်းချင်းလည်းပြန်သတင်းကြရတာပေါ့နော်ညီမတို့လည်းဖုန်းဆက်ပြီးတော့အဲ့လိုပြန်ပြောကြတယ်ပြန်ရင်ဖွင့်ကြတယ်ပြန်နေသူတွေကတော့
အဲ့တော့အခုအဲ့လိုကိုအလုပ်လဲဖြုတ်လိုက်တယ်ဒီလိုတွေလည်းပြောထားတယ်ဆိုတော့ကိုအနေနဲ့ရောဒီအဒီအခြေအနေပေါ်မှာဘလို့ပြန်ပြီးတော့တုံ့ပြန်မှုစဉ်းစားထားလဲဘလို့ပုံစံဆီဆက်သွားမလဲည
ီမကဆက်လုံပါပဲ CDM ကိုဘာကြောင့်လဲဆိုတော့ညီမ CDM လောက်အောင်ချင်းအကြောင်းရင်းဟာအေးမိသားစုဟာဟဲ့နင်လောက်ပါလောက်ပါလို့ပြောလို့လည်းမဟုတ်ဘူးပေါ့နော်ညီမကိုယ်တိုင်ဟာဒီစစ်တပ်ဆိုတာကိုလုံးဝမကြိုက်စစ်တပ်ကတိုင်းပြည်မှာလာပြီးတော့ပေါ့နော်သူတို့ကတမန်ရအနေရာတို့ဘာနေရာတို့လာယူပြီးတော့အုပ်ချုပ်တာမျိုးကိုလည်းမကြိုက်ညီမကိုယ်တိုင်မဲပေးပြီးရွေးထားတဲ့အစိုးရအုပ်ချုပ်တာမျိုးကိုပဲညီမကခံနိုင်တယ်အဲ့ဒီကြောင့်မလို့ဒီအခြေအနေကိုလုံးဝမကြိုက်တဲ့ခါကျတော့နောက်တစ်ခုကကျတော့လူတိုင်းလည်းသိကြပါရဲ့အခုကဒီနိုင်ငံကိုလက်လွဲယူပြီးတော့အာဏာသိမ်းလိုက်ရုံနဲ့မဟုတ်ဘူးပေါ့နော်လူတွေကိုလက်တက်ပြည်သူတွေကိုလက်တက်ပေါ့နော်ညီမတို့ ਨੇ ပြောရလို့ရှိရင်သူတို့ ਨੇ ဘာရန်ညူရန်စားမှလည်းမရှိဘူးပေါ့အဲ့တော့ဒီတိုင်းပြည်ကိုဟိုကိုမင်းကိုချင်းပေါ့နော်အတင်းဆွဲဆီပြီးတော့အုပ်ချုပ်မယ်ဆိုပြီးတော့လုပ်ပြီးတော့လူတွေကိုလည်းအတင်းဓာရောတက်ပြအဲ့လိုမျိုးတွေလုပ်တာမျိုးပေါ့နော်အဲ့တော့အဲ့လိုအခြေအနေမှာဘလို့မှညီမကတော့ပြန်ပြီးတော့အလုပ်လုပ်ဖို့စိတ်ပူမရှိဘူးအဲ့တော့ညီမကအလုပ်ထုတ်လိုက်လေအလုပ်ကတော့မရဲ့ကိုလုံနေတဲ့အလုပ်ကနေကိုကြိုက်လို့ကိုသဘောကျလို့လုံနေတဲ့အလုပ်ကနေပြီးတော့ထွက်လိုက်ရတယ်ဆိုတာကတော့ဒူရန်ရတော့စိတ်မကောင်းဖြစ်တာပေါ့ညီမလည်းစိတ်မကောင်းဖြစ်တယ်ပြန်တွေးရင်တော့အခုတွေးရင်အခုစိတ်မကောင်းဖြစ်တယ်ကိုတောက်လျှောက်လုံလာတဲ့အလုပ်ပေါ့နော်ညီမဆိုရင်တက်ကစုစားတက်ကလေးကပြန်ပြန်မလုပ်ဖို့အတွက်ပဲတက်ကစုတက်ချင်တယ်ကိုတက်ကစုတက်ချင်ရတဲ့အချိန်ကြီးပေါ့နော်ပြန်စဉ်းစားလိုက်လို့ရှင်အဲ့အချိန်ကြီးရောပေါ့နော်နောက်တစ်ခါဒီဆရာမဆက်လုပ်တယ်ဆိုရယ်ညီမတို့ဆိုလည်းနေရနေစပြီးတော့ပေါ့နော်ပြန်ကုန်တိုင်းဆိုလည်းဟိုအစွန်ပြားမှာသွားပြီးတော့ဒုက္ခခံပြီးတော့ဆရာပြန်မလုပ်ခဲ့ရတယ်ပေါ့နော်ဒီလိုနေရာကြီးပြန်ပြောင်းသွားဖို့တော့အဲ့တော့ဒီလိုဒုက္ခခံနေရတာတွေကပေါ့နော်ဒီလိုမျိုးအဆုံးသတ်ဖို့လားပေါ့နောက်တစ်ခါကျတော့တောက်လျှောက်ညီမတို့ကဒီဝဲရပြီဆိုတာနဲ့တောက်လျှောက်အလုံးလုံးလာတဲ့အတွက်ကြောင့်ရုပ်ပြည့်ရည်အလုံးမရှိတော့ဘူးဆိုတာမျိုးပေါ့နော်ညီမတို့ဝန်ထမ်းအလုပ်ဆိုတာကတော့မတိမချင်းမပြုတ်တဲ့အလုပ်ပေါ့နော်လူတွေကအဲ့လိုပြောကြတယ်အဲ့တော့အဲ့လိုအလုပ်ကြီးကနေပြီးတော့ရုပ်ပြည့်ရည်တပနဲ့မှာချက်ချင်းရက်သွားတယ်ဆိုတာမျိုးကြတော့လေစိတ်တော့တော်တော်မကောင်းဒါပေမဲ့ညီမအဲ့လိုဆိုလို့ဒီအလုပ်ကိုပြန်လုပ်နိုင်လားဆိုတော့လေမလုပ်နိုင်အဲ့ဒါကြောင့်မလို့ CDM ကတော့ဆက်လုပ်ပါပဲညီမဘလို့ဖီအားပေးတာမျိုးပဲဖြစ်ဖြစ်ပေါ့နော်ညီမမှာအလုပ်ပြန်ဝင်ဖို့လုံးဝမဖြစ်အဲ့တော့ညီမတို့အိမ်ရမိသားစုတွေဆိုလို့ရှိရင်ဒီ CDM လုပ်တဲ့အတွက်ပေါ့နော်တယောက်ယောက်များအဖမ်းခံရရင်ဆိုတာလောက်ထီကိုတွေးထားဖြစ်တဲ့အတွက်ကြောင့်မလို့လုံးဝညီမတို့ဒီ CDM မလုပ်တော့ဘူးငါအလုပ်ပြန်ဝင်တော့မယ်ဆိုစိတ်ကူးလုံးဝမရှိပါဘူးကွာ
စရောကိုတက်ကတော့ဒါကိုမြတ်နိုးတဲ့အလုပ်တစ်ခုကိုတော့မှစွန့်ပြီးတော့စီရင်လုပ်ကြပါတော့။တစ်ချိန်တည်းမှာလည်းဒီစေအုပ်ချုပ်ရေးကောင်စီကတော့ဒီကျောင်းဆရာဆရာမတွေပညာရေးဝန်ထမ်းတွေအလုပ်ခွင့်ကိုပြန်ပြီးတော့လာကြဖို့ပေါ့နော်ပြောတဲ့အခါမှာဒီလို CDM လုပ်တဲ့အတွက်ကြောင့်မလို့ဒါကျောင်းသူကျောင်းသားတွေကလေးငယ်တွေရဲ့ပညာရေးတွေထိခိုက်ရတယ်လို့ပြောပါတယ်ဆိုတော့ကိုအခု CDM လုပ်တဲ့အတွက်ဒါပညာရေးကဏ္ဍမှာထိခိုက်မယ်လို့ရောမထင်ဘူးလားရှင
်။ဒါအစိုးရရဲ့နေရာကိုစစ်အစိုးရရဲ့နေရာကိုရက်ပြချင်လို့တော့မှန်နေနဲ့လေညီမတို့ကပညာရေးဆက်ပြီးတော့တွားနေတာကိုရက်ချင်လို့မဟုတ်ဘူးပေါ့နော်အဲ့တော့ညီမတို့ကလည်းကိုလုံးတက်တာဆက်တင်တာပဲရှိတယ်ကိုတိနေတာဒီပညာရေးနဲ့ပတ်သက်တဲ့ဘဟုတုတ္တရလေးညီမတို့တက်တာလည်းမလုံးတက်ဘူးပေါ့နော်အဲ့တော့ဒီနိုင်ငံအတွက်ဒီစေအစိုးရကိုအထောက်အပံ့မပေးရင်တော့တွားတို့နိုင်ငံရဲ့ပညာရေးအတွက်ဘလို့အထောက်အပံ့ပေးမလဲလို့စဉ်းစားလိုက်ရင်ညီမတို့လုံနိုင်တာကဒီပညာရေးနဲ့တည်တဲ့အနေနဲ့လုံကြမှာပေါ့နော်ကိုကျောင်းမှာစတင်တယ်လို့ပဲညီမတို့ကျောင်းမှာသင်ကန်းစာတွေပြင်ပြီးစတင်တယ်လို့ပဲအခုကျောင်းဒီတက်ကတူရဲ့ကောလိပ်တွေကိုတိလိုက်တဲ့အခါကျတော့သူပြန်ဖွင့်နေကြတယ်။ဘာလို့တင်လဲဆိုဒီစာလေးပဲတင်တယ်။ဒါဆိုဒီစာလေးကို CDM လုပ်နေတဲ့ကလေးတွေလည်းကိုကလေးတွေတိတယ်လို့ဒီကလေးတွေလည်းသိရမယ်ပေါ့နော်။ဘယ်သူမှနောက်တင်ခဲ့ရတာမျိုးမရှိအောင်ဆိုတာမျိုးပေါ့။အဲ့လိုမျိုးနဲ့ညီမတို့ CDM လုပ်တာတော့မှန်နေနဲ့လေ။ဒါပေမဲ့ညီမတို့အပြင်ရနေပြီးတော့ပညာရေးရက်မသွားအောင်တော့လုပ်လို့ရတာအကုန်လုပ်နေပါတယ်။နောက်တစ်ခုကဒီတောင်းသင်ရိုးလို့မဟုတ်ခဲနဲ့ပေါ့နော်။ဒီ homeschooling နဲ့ပတ်သက်တာလိုမျိုးဆိုရင်လည်းညီမတို့ကကိုဗေဂန်နာနေပြီးတော့အထောက်ပံ့ဖြစ်နိုင်မလဲဆိုတာကိုစဉ်းစားကြည့်ရပါတော့အဲ့တော့ဒီတိုင်းပဲ CDM လုပ်တယ်ဆိုပြီးအိမ်မှာထိုင်နေရင်လည်းမပြီးသေးဘူးပေါ့နော်ကျွန်တော်တို့ကစေဆိုးရရဲ့နေရာကိုပဲရက်ချင်တာကိုပြမပြောခဲ့ကြတော့ပညာရေးရဲ့သွားနေတဲ့လမ်းကြောင်းတွေတော့မရက်ချင်ဘူးလေအဲ့ဒီကြောင့်မလို့ကျွန်တော်တို့ပညာပေးနိုင်ကြလောက်ပေါ့နော်နေပဲချင်းချင်းလေးပဲဖြစ်ဖြစ်ပေါ့အဲ့ချင်းချင်းလေးချင်းချင်းလေးချင်းချင်းလေးရနေပြီးတော့ပြန်ပြန်ပြီးတစ်ဆင့်တစ်ဆင့်ဖြတ်သွားရင်လည်းကျေသွားမှာ哦အဲ့လိုမျိုးပဲတွေးပြီးတော့ကျွန်တော်တို့တကယ်နဲ့ကျွန်တော်တို့လုပ်နိုင်တဲ့ဟာအားလုံးတော့လုပ်ပြပါ
အခုပြောတဲ့အရာဆိုလို့ရှိရင်အပြင်ပကနေပြီးတော့လေဒါကပညာရေးကိုဆက်သွားနိုင်တဲ့နည်းလမ်းတွေရှိရဲဆိုရဲဟာအခုပြောချင်တယ်လို့နားလဲပါတယ
်ဟုတ်ကဲ့
ကျောင်းသွားနေမှဆိုရဲမှန်ပေမဲ့လို့ဒါပေမဲ့အခုချိန်အခုကာလမှာတော့ကျောင်းကိုမသွားရင်တော့မှပဲဟိုပညာကိုဆက်ယူနိုင်တဲ့နည်းလမ်းတွေရှိတယ်လို့ပြောနိုင်ပါသလား
ဟုတ်ကဲ့ပါပြောနိုင်ပါတယ်ဟိုတခုတ်ရှိတာပေါ့နော်အဲ့ဒီပညာဘလို့ရမလဲဆိုရင်နီးလန်းတော့လိုတာပေါ့နော်ဒီတိုင်းကြီးတော့ပုံမှန်ပြီးပါတယ်ဆိုလဲကလေးကိုကျောင်းလွတ်လိုက်ရင်ပြီးသွားပြီပေါ့နော်ကျောင်းကိုလွတ်လိုက်တယ်ကလေးရဲ့ကျောင်းမှာစသွားတင်နေပေါ့နော်သူ့ဆရာဆရာမနဲ့အထိတ်တိုင်းအင်ဂျင်ရောက်လာတယ်ပေါ့နော်အဲ့လိုမျိုးဆိုရင်ကိုလဲကိုယ့်အလုပ်ကိုလုပ်လို့ရတယ်ပေါ့အဲ့လိုဆိုပြီးသွားပြီနဲ့အခုကကြာတော့မိပါတယ်လဲခုနကလိုကလေးကိုကျောင်းမလွတ်တော့ဘူးဆိုအိမ်မှာကိုတင်မရတော့ပါဘူးဒါမှမဟုတ်လို့ကိုတက်နိုင်ရင်ပြင်ပကနေဆရာခေါ်တင်ရတယ်ပေါ့နော်အဲ့တော့အဲ့လိုမျိုးကလေးတခြားပြင်ပနီးလန်းနဲ့ပညာရဖို့ကိုကိုယ်တိုင်ကလုပ်ပေးနိုင်တယ်ပေါ့နော်အဲ့တော့အဲ့လိုလုပ်ပေးဖို့ဘ ഹു တုတ္တရရောသိဖို့လိုတာပေါ့နော်ကလေးရဲ့ပညာရေးရဲ့မနေအောင်လို့ပေါ့အဲ့တော့အဲ့လိုမျိုးဖြစ်အောင်လို့လည်းညီမတို့မှမဟုတ်ပါဘူးဒီ PDM လုပ်နေတဲ့ဆရာမကြီးတဲမှာအဲ့ဒီအတွက်ကြိုးပမ်းနေတဲ့သူတွေအများကြီးရှိပါတယ်အဲ့တော့အဲ့လိုအခွင့်အလမ်းတွေကတော့အများကြီးရှိနေတယ်ပေါ့နော်အဲ့တော့အခွင့်အလမ်းတစ်ခုခုကိုထိနေရင်တော့ကိုယ်တော့အဆင်ပြေတာပေါ့
CDM လုပ်နေကြတဲ့ပညာရေးဝန်ထမ်းတွေအနေနဲ့စိတ်အုပ်ချုပ်ရေးရန်နေရာနဲ့မပူးပေါင်းပေမဲ့လို့ကျောင်းသူကျောင်းသားတွေရဲ့ပညာရေးနောက်ချမကြံရအောင်နီလန်းပေါင်းစုံနဲ့ဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေပါတယ်လို့လည်းဆရာမတွေကပြောပါတယ်။ဘယ်လိုနီလန်းတွေပါလဲ။ပညာရေးကဏ္ဍရပ်တန့်မသွားရအောင်စီဒီအမ်လုပ်နေကြတဲ့ဆရာမတွေပညာရေးဝန်ထမ်းတွေကဘာတွေဆောင်ရွက်နေကြသလဲဆိုတာကိုလည်းမေးမြန်းထားပါတယ်။နောက်သတင်းပတ်မှာစောင့်မျှော်နားဆင်ပါလို့ပြောကြားရင်းနဲ့ပဲအခုတစ်ပတ်မျိုးသမီးကဏ္ဍကိုတော့ချိန်မှပဲရနာဝင်ပြုပါရှင်။ဆက်ချီးကျူးပေးပါရှင်။
ဘက်ကင်ကြီးတွေအပတ်စဉ်တင်ဆက်ပေးနေတဲ့မြို့သမီးကဏ္ဍကိုနားဆင်ကြရတာပါခင်ဗျာအခုဆက်လက်ပြီးထုတ်လွှင့်မှာကတုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်မှဖြစ်ပါတယ်ဒီတစ်ပတ်မှာတော့လူမဲတွေအပေါ်ကျွန်ပြုတ်အုပ်စုမှုအဆုံးသတ်သွားတဲ့နေ့ကိုနိုင်ငံတော်အားလဲ့ရင်းနေ့အဖြစ်သတ်မှတ်လိုက်တာအပအဝင်အခြားအကြောင်းအရာတွေကိုကိုအောင်ကစူးစီးတင်ဆက်ထားပါတယ်
အမေရိကန်ပြည်ထောင်စုမှလူမဲတွေကိုကျင့်ပြမှုအဆုံးသတ်စေခဲ့တဲ့ဇွန်လ19ရက်နေ့ဂျွန်ကီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သမ္မတဂျိုးဘိုက်ဒန်အစိုးရကလက်မှတ်ရေးထိုးတည်ပြလိုက်ပါတယ်။1865ခုနှစ်ဇွန်လ19ရက်နေ့မှာမြောက်ပိုင်းယူနီယံတပ်ဖွဲ့ဝင်တွေဟာကျင့်ပြမှုအဆုံးသတ်သွားပြီဆိုတဲ့သတင်းကိုတက်ဆက်ပြည်နယ်မှာရှိတဲ့လူမဲတွေစီအသိပေးခဲ့ပါတယ်။တောင်ပိုင်းတပ်ကလက်နက်ချပြီးတော့နှစ်လအကြာမှာပါတကယ်တော့ဒီမတိုင်ခင်1862ခုနှစ်ကလေးကသမရအိဗရာဟင်လင်ကွန်ကဂျွန်စနစ်အဆုံးသတ်ကြောင်းပြင်ညာခဲ့တာပါအခုခါမှာတော့လူခွင့်ရေးကိုတံမိုးထားတဲ့နိုင်ငံဖြစ်တာနဲ့အညီနိုင်ငံတော်အားလည်းရဲ့ဖြစ်သတ်မှတ်ခဲ့တာပါသမရဂျိုးဘိုက်ဒန်ကအခုလိုပြောပါတယ
် Great nations don't walk away we come to terms
ကုန်တိတ်ခါတမိုးထားတဲ့နိုင်ငံတွေကအဲ့ဒီတိုင်းမှာရှိခဲ့တဲ့နာကျင်စရာဖြစ်ရတွေကိုမတိကျုံပြုတ်နေပါဘူးဒီဖြစ်ရတွေရှိခဲ့တာကိုလက်ခံပြီးဘာမှမဖြစ်ခဲ့တယ်လို့လည်းဟန်ဆောင်မနေပါဘူးနာကျင်စရာအခြေအနေကိုပြန်အောက်မေ့ဆင်ခြင်ရင်နောက်ထပ်ဒီဖြစ်ရစိုးရိမ်အဆုံးသတ်သွားအောင်ပါလို့ပြောခဲ့တာပါအမေရိကန်ပြည်ထောင်စုမှာ Republican နဲ့ Democrat အကြားပြင်းပြင်းထန်ထန်သဘောထားကွဲလွန်းနေချိန်မှာပဲအခုလိုညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်နိုင်တဲ့အပေါ်လဲသမရကအခုလိုပြောပါတယ
် I have to say to youI've only been president for several months.
သမရတောင်ဝန်ထမ်းဆောင်တာလာနေနေတာရှိပြီနဲ့အခုလိုအရေးပါတဲ့နေ့တစ်နေ့အဖြစ်ဒီပြုပြထမ်းနိုင်လိုက်တာကြောင့်ဒါဟာဂုဏ်ယူစရာဖြစ်ရတစ်ခုဖြစ်သွားမှာပါ။တဦးတယောက်တည်းအနေနဲ့မဟုတ်ပဲဒီမိုကရက်နဲ့ရီပက်ဘလစ်ကန်အတူတကွလက်တွဲဆောင်ရွက်နေတာကြောင့်ဒါဟာတကယ့်ကိုဂုဏ်ယူစရာဖြစ်ရပါတယ်လို့သူကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာနိုင်ငံတော်အားလည်းရဲ့17ရက်ရှိရာကနေအခုအခါမှာတော့ဂျွန်တီနေ့ဟာစနေနေ့မြောက်နေ့အဖြစ်ဖြစ်လာတာပါ။အထက်လွှတ်တော်ရောအောက်လွှတ်တော်ကပါအတည်ပြုပေးလိုက်တဲ့ဥပဒေကြမ်းကိုသမ္မတဘိုင်ဒန်ကဇွန်လ18ရက်နေ့မှာလက်မှတ်ရေးထိုးပြီးနိုင်ငံတော်အားလိုက်ရဲ့အဖြစ်ဂုဏ်ပြုသတ်မှတ်ပေးတာပ
ါ This is a really 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 important moment in our history
ဒီနေ့ဟာသမိုင်းမှာတကယ်ကိုအရေးပါတဲ့နေ့တစ်နေ့ပါဂျွန်တီနေ့ကိုနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ပေးလိုက်တဲ့အပေါ်အမေရိကန်အားလုံးအနေနဲ့ဒီကနေ့ရဲ့ဆွမ်းမကားကိုသိရှိခံစားနိုင်ပြီးသမိုင်းကိုလေ့လာနိုင်ကြပါတယ်လို့သမ္မတကပြောပါတယ်သမ္မတဂျိုးဘိုင်ဒန်လက်မှတ်ရေးထိုးအတည်ပြုချိန်မှာကွန်ဂရက်လွှတ်တော် Black Caucus အဖွဲ့ဝင်လွှတ်တော်အမတ်တွေဥပဒေပြဋ္ဌာန်းဖို့စတင်ခဲ့တဲ့ဒီမိုကရက်အထက်လွှတ်တော်အမတ် Edward Markey Republican အထက်လွှတ်တော်အမတ် John Cornyn နဲ့ American ပြည်ထောင်စုရဲ့ပထမဆုံးဒုသမ္မတ African American နွေဘွားကမလာဟဲရစ်အပါအဝင်တာဝန်ရှိသူတချို့လည်းအတူရှိနေခဲ့ပါတယ်ခင်ဗျာ
ဖောင်ရှိယကုနစ်တွေတို့ကလူပြည်တွေဟာတခြားအသားအရောင်ရှိသူတွေထက်ပိုကြီးမြတ်တယ်ဆိုတဲ့အယူဝါဒကိုတိတ်တန့်နီးကြလက်တွေပြနိုင်ဖို့စုဆောင်ထားတဲ့လူမဲဥကောင်းကွန်1300ကျော်ကိုအခုခါမှာမြေမြုပ်တကြူတော့မှာပါပန်ဆယ်ဗေးနီးယားပြည်နယ်ကဖမ်းပြလိုက်မှာတင်းစီထားတဲ့ဒီဥကောင်းကွန်တွေကိုဘလို့မြေမြုပ်တကြူပေးမှလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းကြည့်ကျင်နေကြပါတယ်ပန်ဆယ်ဗေးနီးယားတက်သူဖမ်းပြလိုက်တဲ့ဒီဥကောင်းကွန်တွေကိုမြေမြုပ်ဖို့စီစဉ်တာပါဒေါက်တာဆမ်မြူအယ်မာတင်ကဥကောင်းကွန်တွေရဲ့အတိုင်းအတာကိုကြည့်ပြီးတော့အဲ့ဒီသူရဲ့ဉာဏ်ရည်ကိုသိနိုင်အောင်လေ့လာခဲ့တာဖြစ်ပြီးဒီနီးလန်းနဲ့ပတ်သက်လို့ဒါဟာလူမျိုးရေးခွဲခြားမှုကိုနည်းနည်းရှင်းရှင်းကျူးလွန်တာဖြစ်တယ်လို့သုံးသပ်ကြပါတယ်ဖမ်းပြလိုက်ညွှန်ကြားမှုဒေါက်တာခရစ်စတိုဖာဝုဒ်စ်ကအခုလိုပြောပါတယ်
The most immediate concern are the Black Philadelphia.
These young Tara Ria, Philadelphia မြို့ကလူမဲတွေရဲ့ဥပေါင်းကုန်တွေဖြစ်ပြီးတော့သူတို့ဟာကြုံပြုခံရသူတွေဖြစ်ဖို့များပါတယ်။ဒါတွေကို Philadelphia မှာရှိတဲ့တမိုင်းဝင်လူမဲတင်းကြိုင်းမှာအမြန်ဆုံးမြို့နံပို့ဆောင်ရွက်နေပါတယ်လို့ဆိုပါတယ်။ Woods ဟာပြလိုက်ကိုတာဝန်ယူပြီးမှကြာခဲ့မှာပဲ။ဒီဥပေါင်းကုန်တွေကိုအခုလိုစုဆောင်ထားတာနဲ့ပတ်သက်လို့ချက်ချင်းဆိုသလိုတောင်းပန်ခဲ့ပါတယ်။ဒါအပြင်ယူပါနိုင်ငံကမြုပ်နှံထားတဲ့နေရာကနေတူးဖော်ထားတဲ့ကျွံပြုတ်ခံရသူတွေရဲ့ဥကောင်းကုန်တွေကိုလည်းပြန်မြုပ်နှံဖို့စီစဉ်နေပါတယ်
Not much is known about these individuals. I think only
one but that be all but the boar sura go thing ti ja ba bu. A the ga ti yaw ye name go le ti ba de. Tacho go ro be niya ga ni two for sha pwe ke de sura law pe ti tha ba de lu tu ga pyo ba de. Da a pyin pya lai a nei ne Philadelphia ga lu mu pwe si rue ba da yi kaung saung rue myo ana bai rue tech tu ga pauku rue pa win ne a chan pi a pwe go le pwe si tha ba de.ဒီအဖွဲ့ကပြန်မြင်မြို့တကြိုးတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့အကြံပေးသွားမှာပါဖီလာဒဲဖီးယားသမိုင်းပညာရှင်တွေကလည်းပြရတဲ့လိုရင်းနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုပါရယ်ပြရတဲ့အတွက်ပစ္စည်းစုဆောင်သူတွေရှင်းဟောင်းသူတည်သနာပညာရှင်တွေမနုဿဗေဒပညာရှင်တွေအနေနဲ့လူချင်းဝတ်လိုက်နာမှုစံတန်ဖို့နဲ့ပတ်သက်ပြီးတော့အခုလိုအလေးထားဆောင်ရွက်တာလည်းဖြစ်တယ်လို့ပြောပါရယ်ဖန်တက်တို့အပြင်ဟာဗတ်တက်တို့စမစ်ဆိုနီယန်အင်စတီကျူရှင်းဟာဝတ်တက်တိုတွေကလည်းလူမဲတွေနဲ့ပတ်သက်တဲ့အခုလိုစုဆောင်မှုတွေကိုအဆုံးသတ်ပြီးတော့လူသားကုန်သိက္ခာနဲ့အညီဆောင်ရွက်ပေးသွားမယ်လို့ဆိုပါရယ်ဝီလျံနဲ့မေရီကောလိတ်ကမနုဿဗေဒပါမောက္ခဒေါက်တာမိုက်ကယ်ဘလက်ကီက
ဒီကဘီအကောင်ပလက်စ်ပရော့ဘလမ်အ
တူတူကစဉ်းသက်လာသူတွေအနေနဲ့ဘသူဘဝဆရာကိုတီးဖို့ကရှုပ်ထွေးပါရယ်ဒါပေမဲ့လည်းအချင်းချင်းပြောဆိုဆွေးနွေးကြရင်တည်လာကြဖို့အခြေအနေတည်ရတော့ရှိဖို့လိုပါမယ်လို့ပြောပါရယ်ရုပ်အကျဉ်းကျန်တွေကိုကုလို့မြှုပ်နိုင်မယ်ဆိုရင်တော့ပြည်စလွယ်မလို့စေလို့ဘူးလို့လည်းပြောကြပါရယ်မာတာပီတာအေမီဖခင်ကြောင့်ကမှတ်တမ်းပြုစုသူမာဂရက်ဂျာရီတို့က
If they are individually buried that's what I
ယုတ်ကျင်းကျန်အလုံးကိုအကောင့်တစ်ခုရဲ့စုပြုံထည့်ပြီးမြုပ်နှံတာမျိုးမဟုတ်ပဲတူးချင်းစီမြုပ်နှံမှတာလေးစားရရောက်မှာပါဒါပေမဲ့လည်းအချိန်ငွေနောက်အဲ့လိုလုတ်ပေးခြင်းနဲ့ဆန္ဒမျိုးရှိပါမလားဆိုတာတော့မသိပါဘူးလို့သူကပြောပါရယ်အခုလိုစုဆောင်ထားတဲ့ဥကောင်းကုန်ကိုဖီလာဒဲဖီးယားပြရိုက်ကနေဖန်ပြရိုက်ကို1960ခုနှစ်တွေစီကပြောင်းရွှေ့ပြသခဲ့တာနှစ်အတော်ကြာခဲ့ပြီးတဲ့နောက်အခုခါမှာတော့တီးကြားသိမ်းဆည်းထားပါရခင်ဗျာစပိန်ချင်းနဲ့နိုသူတွေကတပတ်မှ2ချိန်3ချိန်ဆိုသလိုတွေ့ဆုံကြပါတယ်ဒီအစီအစဉ်ကိုကယ်လီဟတ်ကစတင်ခဲ့တာပါကယောဂါကြောင့်အိမ်မှာနေရင်ရှိနေတဲ့စပိန်ကိုစစီးဖို့အကြံပေါ်လာတာလို့ဆိုပါတယ
် But I pulled it out got it repaired and
ပြင်ဆင်ပြီးတော့ပြန်စစီးတဲ့အခါမစီးရမနေနိုင်ဖြစ်လာပါတယ်တကယ်ရင်းတွေကလည်းအတူစီးခြင်းနဲ့ပြောတော့အေးကောင်းတာပေါ့လာကြပါဆိုပြီးတော့ပြောပြပါတယ်ဒီနောက်လူတွေတဖြည်းဖြည်းများလာတာအခုဆိုရင်100လောက်တောင်ရှိပါတယ်လို့သူကပြောပါတယ်တော်တော်များများမှလည်းစပိန်မရှိတာကြောင့်စပိန်ရောက်မှုအခွင့်အရေးပေါ်လာတာပါစုထားတဲ့ပြဿနာကိုသုံးပြီးတော့စပိန်3စီးဝယ်ဖြစ်ပြီးတဲ့နောက်လူမှုကွန်ရက်ကနေရောင်းချတာမှချက်ချင်းဆိုသလိုဝယ်သူတွေပေါ်လာတယ်လို့သူကပြောပါတယ်အဲ့ဒီနောက်ဝယ်လူသူတွေထပ်များလာတာကြောင့်စပိန်စရောင်းပြတယ်လို့ဆိုပါတယ်စပိန်စီးသူတယောက်ဖြစ်တဲ့Daniel Thomas ကကယောဂါဖြစ်တော့ဂျင်းမျိုးသွားမရပါဘူးဘတ်စကတ်ဘောဆော့လို့လည်းဘယ်ဖြစ်ပါမလဲဗျာလို့သူကပြောပါတယ်တချို့ကလည်းလူများကြားတဲ့မသွားရကြပါဘူးရှမ်းမားကအခုလိုပြောပါတယ
် I was in an accident
ကားတိုက်မှုဖြစ်ပြီးတော့လူများကြီးရှိတဲ့နေရာဆိုကြောက်ပါတယ်လို့သူကပြောသွားတာပါကယောဂါကြောင့်အိမ်မှာပဲနေရပြီးတော့စိတ်အကျဉ်းချက်ဖြစ်နေသူတွေအတွက်ဒီအစီအစဉ်ဟာစိတ်ကိုလန်းဆန်းစေတယ်လို့လည်းဆိုပါတယ်ကားလမ်းပေါ်မှာပဲစီးကြတော့လမ်းကမြောင်းပေါက်တွေကားတွေကိုတရီထားသွားတဲ့အကြောင်းအတွေ့အကြုံရှိတဲ့စပိန်ရင်းသူတွေကပြောပါတယ်တချို့တွေကလက်ကျင်တဲ့အတွက်စီးကြတယ်လို့တချို့ကတော့လည်းရဲတွေဖမ်းဆီးစဉ်အတွင်းသေဆုံးသွားတဲ့ George Fly နှစ်ပတ်လည်အထိမ်းအမှတ်အနေနဲ့စီးကြတာပါစပိန်အတူနင်းတာကြောင့်စီးလုံးမှုဖြစ်စေပြီးတော့ကယောဂါကာလကိုအခုလိုစုပေါင်းဖျက်ချော်ကြတယ်လို့လည်းစပိန်စီးသူတွေကပြောပါတယ်ခင်ဗျာ
ကိုအောင်ရဲ့တုဒ္ဒဆုံလင်းအမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ရပြီးအခုတခါတော့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ
COVID-19 ဆိုင်ရောဂါမှာဗီဇာပြောင်းမျိုးစိတ်အဖြစ်တွေအများပြားတွေ့လာရတယ်လို့ကူးစက်များပြီးပြင်းပြင်းထန်ထန်ထိခိုက်စေတာကြောင့်ကဘာတလောစိုးရိမ်မှုတွေတိုးလာစေပါတယ်ဒီထဲမှာ၄မျိုးကိုစိုးရိမ်ပွဲအဖြစ်နဲ့ WHO ကဘာကျန်းမာရေးအဖွဲ့ကြီးကသတ်မှတ်ထားတယ်လို့အနုရှိဝဗီရပညာရှင်မက်ကင်ဇယ်ကပြောတယ်
ဒါပေမဲ့ရှင်အနေနဲ့ခုနောက်ပိုင်းဆိုလို့ရှိရင်တို့ကအရင်တော့လိုမျိုးနာမည်တွေကိုမခေါ်တော့ဘဲနဲ့တို့ alpha beta gamma delta အစရှိတဲ့ပြည်ဘလိုတမန်အရသားတွေအခေါ်ဝလွယ်အောင်လို့ဆိုပြီးတို့နာမည် label ပြောင်းလိုက်တယ်ပေါ့နော်အဲ့ဒီမှာဆိုလို့ရှိရင် alpha ဆိုလို့ရှိရင်ဒါ alpha strain က UK ကနေပြီးတွေ့ခဲ့တဲ့ strain beta strain ဆိုလို့ရှိရင် south africa တောင်အာဖရိကတိုင်းမှာတွေ့ခဲ့တဲ့ strain gamma strain ဆိုရင် brazil မှာတွေ့ခဲ့တဲ့ strain delta strain ဆိုရင် india မှာစပြီးတွေ့ခဲ့တဲ့ strain ပေါ့နော်တို့ရဲ့ genome တို့ရဲ့ဟိုမျိုးဗီဇမှာတို့ကဘယ်အပိုင်းပေါ့နော်သူစုချုပ်မှာတွေ့ရဆိုလို့ရှင်အဲ virus ရဲ့စုချုပ်မှာဟိုဥစားမျိုးဗီဇပြောင်းလဲမှုကတနေရာလဲဖြစ်တာလားနှစ်နေရာဖြစ်တာလားတနေရာမကပဲအမှန်တတိနေရာတူတူပဲဖြစ်ပေမဲ့နောက်နှစ်နေရာအပေါင်းဖြစ်နေတာလားဒါမျိုးတွေနည်းနည်းလေးစီကွဲသွားပြီးတော့တို့ကပို့ပို့ပြီးတော့ဟိုပြန့်နှံ့ကားပိုကောင်းလာတယ်ပေါ့နော်အခုလောလောဆယ်အဓိက variant of concern ဆိုပြီး WHO ကနေပြီးတော့ပြောထားတဲ့ဟာ၄ခုရှိတယ်တို့ဒါစိုးရိမ်ဖွယ်ရ၄ခုပေါ့နော်၄ခုက alpha beta gamma delta ဒီ၄ခုကအဓိကပေါ့ဟုတ
်ဟုတ်ကဲ့ဆိုတော့အဲ့ဒီ၄ခုထဲမှာပေါ့နော်ဆရာဝန်ရဲ့ဒီသူပြေတနာပညာရှင်နေအစိုးရင်အဆုံးမျိုးဝဲရဘယ်မျိုးဝဲပါလဲ
အစိုးရင်အဆုံးကတော့အခုလောလောဆယ်ဖြစ်နေတာ delta ပေါ့နော် delta ကတူအိန္ဒိယနေပြီးတော့အိန္ဒိယမှာအခုအရန်အထိနာနေတဲ့ဥစ္စာဒီ delta မျိုးကွဲကနေပြီးတော့အရန်ပြန့်နေတယ်အဲ့အိန္ဒိယနေပြီးတော့မှတခါနီပေါ်နေတခြားတိုင်းတခွင်ပေါ့နော်အနိုင်ငံအသီးသီးတွေမှာစပြီးတော့တွေ့လာရတယ်အခုဟိုဥစားရုရှားတို့ဘက်မှာလည်းစပြီးတွေ့လာရတယ်ယူရိုဘက်မှာဆိုလို့ရှိရင်လည်းဒီအော်ဂတ်စာကုန်လောက်ကိုတို့ကဒီဒေါက်တာမျိုးတီ90ရာခိုင်နှုန်းသော case တွေမှာတွေ့လာနိုင်တယ်ဆိုပြီးတို့အမှန်းထားတယ်ပေါ့နော်ဒီ US မှာဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးကွဲကစိုးရိမ်ရတဲ့မျိုးကွဲဆိုပြီးတော့ပြောနေကြပါတယ
်ဒီအာရှဘက်မှာရောဒီမြန်မာနိုင်ငံပတ်ဝန်းကျင်ပေါ့ဘယ်နိုင်ငံတွေမှာဒီစိုးရိမ်စရာကောင်းတဲ့မျိုးကွဲကိုတွေ့နေရတယ်
ဟုတ်ကဲ့ဟုတ်ဒေါက်တာမျိုးပဲကတော့စပြီအခုအများကြီးတဲ့အတိုင်းဒီဟိုကအိန္ဒိယနေပြီးတော့စပြီးတော့ဖြစ်တာပေါ့နော်အိန္ဒိယမှာအခုဆိုလို့ရှိရင်ဇွန်လ23ရက်နေ့ဟိုနောက်ဆုံးတွေ့ရတဲ့ case number အရဆိုလို့ရှိရင်အိန္ဒိယ30 million cases ရှိနေပြီးဆက်ခါကျ US ပြီးရင်သူကဒုတိယအများဆုံးဖြစ်နေပြီပေါ့နော်တကယ်ပါလုံးမှာအိန္ဒိယပြီးသွားလို့ရှိရင်နီပေါ်လည်းဖြစ်နေတယ် Vietnam Malaysia Philippines Vietnam ဆိုလို့ရှိရင်လည်းဒီဒေါက်တာမျိုးပဲကမေလဥပိုင်းလောက်မှာစပြီးတော့သူတို့များလာတယ်။နောက်မလေးရှားဆိုလို့ရှိရင်လည်းမေလ28ရက်နေ့လောက်မှာဆိုသူတို့ကစပြီးတော့လော့ကဒေါင်းတွေပြန်ပြီးတော့လုပ်နေရတယ်။ဖိလစ်ပိန်းဆိုလို့ရှိရင်လည်းကာကွယ်ဆေးရတဲ့ဥစ္စာကနှေးတယ်၊နောက်ကျတယ်အတွက်ဖြစ်တဲ့အတွက်ကြောင့်မို့သူတို့ဒီဒေါက်တာမျိုးကိုသူတို့အရန်ကြောက်နေရတယ်ပေါ့နော်။နောက်ပြီးတော့ထိုင်းမှာဆိုလို့ရှိရင်လည်းအစတော့ကတို့က alpha UK က alpha strain ကပို့ပြီးတော့များလာမယ်အခု delta strain ကနောက်ထပ်၄-၅လလောက်ဆိုလို့ရှိရင်ဖြည်းဖြည်းနဲ့ပို့ပြီးတော့များလာမယ်ပေါ့အဲ့ခါကျတော့ alpha strain ကျသွားတဲ့အချိန်မှာသူ delta strain ရဲ့ကြံ့တမှုအားပို့ပြီးတော့ alpha strain ကသူက 2.4 ဆလောက်ပို့ပြီးများတဲ့အတွက်ကြောင့်မို့လို့ပို့ပြီးတော့အချိန်ကောင်းပြီးတော့ပို့ပြီးပြန်သွားမယ်ပေါ့နော်အခု Russia မှာဆိုလို့ရှိရင်လည်းဒီ delta strain က90ရာခိုင်နှုန်းတော့သူတို့အတွေ့တဲ့ case တွေမှာအဲ့လိုတွေ့နေရတယ်ပေါ့နော်အဲနောက်ပြီးတော့ဒီ EU မှာလည်း Augustကိုယ်ပိုင်းမှာဆိုလို့ရှိရင်တို့ဒီ90ရာခိုင်နှုန်းတော့ဒီ case တွေမှာဒါပဲဖြစ်သွားလိမ့်မယ်ဆိုပြီးတို့ကပြောပါတယ်ဒီတော့ကြောင့်မို့ပို့ပြီးတော့စိုးရိမ်စရာဘာလဲဆိုတော့ तू ကဒီ delta strain ကအခုလောလောဆယ်မှာ तू ကဒီကာကွယ်ဆေးကိုအလင်းမီအောင်မထိုးနိုင်လို့ရှိရင်ကာကွယ်ဆေးကိုခံနိုင်ရည်ရှိတဲ့မျိုးစိတ်ဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တွေကသုံးသပ်ပါတယ်ရှင
်မြန်မာနိုင်ငံမှာကြတော့မြန်မာနိုင်ငံအိန္ဒိယနဲ့လည်းကပ်နေတယ်ဆိုတော့ဘေးရထိုင်းလို့ပါတော့ပေါ့နော်ဒီကူးစက်တာများတဲ့ညံလာတဲ့နေရာတွေနဲ့အရန်နေနေဆိုတော့မြန်မာနိုင်ငံမှာအခြေအနေကပြောပြပေးပါဦး
ဟုတ်ကဲ့ပါမြန်မာနိုင်ငံမှာသူအခုထုတ်ပြန်ထားတဲ့အရာတော့ဒေါက်တာစတိန်ကိုစားတွေ့တယ်ဆိုပြီးတော့ case တွေတွေ့တယ်တော့ဒီနေ့ထုတ်ပြန်တဲ့အရာဆိုရင်မြန်မာနိုင်ငံမှာသူတို့စစ်တဲ့ဥစ္စာမှာ623 case ဒီနေ့ထွက်တယ်ပေါ့နော်ထွက်ရဆိုပို့စစ်လေးပို့ပြီးတော့သူတို့အဓိကတော့သူတို့ sequencing ကိုနိုင်အောင်လုပ်လို့ရမှာပေါ့ဒီသူတို့ရဲ့ဒီမျိုးဗီဇခေါ်ထုတ်တဲ့ဥစ္စာသူတို့နိုင်အောင်လုပ်နိုင်ပြီသူတို့ရဲ့ရာဂိုင်းတော့ဘလောက်ဟာမှာ delta strain ဘလောက်တွေ့နေရပြီဆိုတဲ့ဟာကိုသူပြောနိုင်မှာပေါ့ဒါအဲ့တော့ဒီဟာကဒီစေးစစ်တာကလည်းအရေးကြီးတယ်လို့ဒီရထားရဆို sequencing ပြန်လုပ်တဲ့ဟာလည်းအရေးကြီးတယ် sequencing ဆိုဒီမျိုးဗီဇကိုခေါ်ထုတ်တဲ့ဟာလည်းအရေးကြီးပါတယ်အရေးကြီးတယ်ဆိုတော့ဘာလို့လဲဆိုတော့ဒီကာကွယ်ဆေးကိုအလွန်တကူမရနိုင်သေးတဲ့အချိန်ကာလတစ်ခုမှာဒီဝယ်ထားတဲ့ကာကွယ်ဆေးတွေသုံးမရတော့ဘူးဆိုတဲ့ဟာလိုမျိုးဖြစ်သွားမဲ့ဟာမျိုးမဖြစ်လာအောင်ပေါ့နော်
ဒီမြန်မာနိုင်ငံမှာဒီအိန္ဒိယကပေးတဲ့ AstraZeneca ပေါ့နော်ဆေးကိုထိုးပေးနေတယ်။နောက်တရုတ်ဘက်ကလာတဲ့ Sinovac ဆေးထိုးပေးနေတယ်။ဆိုတော့ဒီအိန္ဒိယလာတဲ့ဒီ AstraZeneca ကိုထိုးလို့ရှင်နော်ဒီမျိုးဗီဇာကိုဘယ်လောက်နိုင်နေလဲအဲ့ဒါလေးပြောပြပေးပါ
အခု90အထိကတော့ဒီအိန္ဒိယဘက်ကလည်း AstraZeneca သူတို့ဒါ UK formula အတိုင်းဆိုတဲ့ခါကျတော့80ရာခိုင်နှုန်းလောက်တော့သူတို့ကာကွယ်ပေးနိုင်တယ်ဆိုတဲ့အမျိုးတော့ရှိနေသေးတယ်ဒါပေမဲ့ဒီကာကွယ်ဆေးကိုခံနိုင်ရအားရှိဖို့အတွက်တစ်ဆင့်လုပ်ပေးနိုင်တယ်လှေကလေးပုံစံလိုမျိုးဖြစ်သွားနိုင်တယ်ပေါ့အဲဒီအတွက်ကြောင့်မို့လို့ဟိုဒီကိုကဒါကိုအကူမခံခင်မှာအရင်ကာကွယ်ဆေးအရင်ရှိထားဖို့လို့လေအဲ့ဒါမှအခု90ဆိုရင်တော်တော်များပြည်သူတွေလည်းသိကြမှာသူကပို့ပြီးကူးလေသူ့ရဲ့ဒီ virus ကသူရဲ့အသက်ရှင်ဖို့အတွက်ကိုပို့ပြီးတော့ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဘယ်အရာလေးကိုပြောင်းလိုက်ဖို့ကောင်းမယ်ဆိုပြီးတို့ကတို့မျိုးဂျင်းတို့အများနဲ့တို့ပြောင်းတယ်မျိုးဗီဇာအများနဲ့ပြောင်းတယ်ပို့ပြီးတော့ကူးစက်လာလေကိုယောဂမရနိုင်တဲ့အခြေအနေကပို့ပြီးတော့နည်းလာလေလေဖြစ်သွားပါလိမ့်မယ
်တန်နိုင်ကာဝယ်ဆေးကိုအများဆုံးထိုးဖို့လိုတာပေါ့နော
်ဟုတ်ကဲ့ဟုတ်ဟုတ်ကဲ့ပ
ါဆိုတော့ဒီမြန်မာနိုင်ငံရဲ့အခြေအနေလည်းအခုလက်ရှိချိန်ထဲကလုံးဝမတည်နေဘူးမတည်နေတဲ့အခြေအနေမျိုးမှာကူးစက်တဲ့နှုံးတွေကများလာနေတယ်ဆိုတော့ဘာတွေလောက်တင်လဲလည်းလည်းပြောပြပေးပ
ါဟုတ်ကဲ့ဟုတ်ဂျွန်က23ရက်နေ့ထုတ်ပြန်တဲ့ဒီ John Hopkins ကထုတ်ပြန်တဲ့အရာကတော့မြန်မာနိုင်ငံမှာလူရေရဲ့ 2.3% ခန့်လုံးကဟိုကာဝယ်ဆေးထိုးပြီးသားဆိုပြီးတော့သူတို့ကပြောတယ်ပေါ့နော်ဆိုတော့အကကျတော့ဒီအရှေ့တောင်အာရှဟိုနိုင်ငံတွေထဲမှာဆိုလို့ရှိရင်တော့ဥပမာ Vietnam တို့အရှေ့တီမောတို့ဘာလို့ထပ်ဆိုင်တော့သူကနည်းနည်းလေးတော့မြင့်သေးတယ်ပေါ့ဟို Philippines တို့ထပ်ဆိုင်တော့နည်းနည်းလေးတော့ညင်ညင်မယ်ဒါပေမဲ့ဒီ vaccine ထိုးတဲ့နှုန်းကအရင်နှီးနေတယ်အခုတည်းအရင်ပြောဆိုပဲအချိန်တွေကလည်းမတည်နေဘူးထိုးဖို့ဆိုတဲ့ဟာကလည်းမဖြစ်နိုင်တော့တဲ့နီးနီးလိုမျိုးဖြစ်နေတဲ့အခါကျတော့အဓိကကတော့လူစုလူဝေးဆက်ဆောင်ရမယ်အဓိကပြီးခဲ့တဲ့နှစ်ခွဲကာလအတွင်းလုပ်နေတဲ့ဟာတွေအကုန်လုံးတက်ကြက်ကြက်မက်ပြန်လုပ်သွားရမယ်ပေါ့နော်အမြဲအပြင်သွားတဲ့အခါကျလို့ရှိရင်ဒီ mask ကိုတော့မပြတ်ဆက်ပြီးတော့ဝင်နေရအောင်မယ်ပိုတိုင်းကြည့်အချိန်နေအစမပြေတဲ့ဥစ္စာသိပေမဲ့လည်းဒီကဘာကယောဂါဖြစ်နေတုံးမယ်ဆိုတဲ့အခါကျတော့ဆက်ပြီးတော့ကျဉ်းကျဉ်းခံပြီးတော့ရက်တည်သွားမှာပဲပေါ့နော
်။ဗက်ဆင်ဆန်ဝင်းပြေပြောကြားချက်လည်းပဲဒီသတင်းပတ်အတွက်တိတ်ကြံနေမိတယ်လို့ဆန်းတော့ရေဒီမှာပဲပြန်လာလိုက်တယ်ဆို။နောက်တစ်ပတ်ဆန်းပြေဆုံးရအောင်။
တော့ကြနေညာတိုင်းနဲ့စနေနေ့မနေ့ခင်တိုင်းမှာနားဆင်နေရတဲ့တိတ်ပတ်နဲ့ဤပညာကဏ္ဍကိုထုတ်လွှင့်ကြတာပါခင်ဗျာ။အခုတော့သတင်းကြီးညွတ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ဗျာ
။မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကလည်းပြီးတော့လိန်ပိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့အပေါ်မှာစိုးရိမ်ကြောင်းနဲ့ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်နိုင်တယ်လို့ပဋိပက္ခအတွင်းလိန်ကျန်းဖက်မှုတားဆီးရေးကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာဘတ်တန်ကတရီပေးလိုက်ပါတယ်။ဒါပြင်မြန်မာနိုင်ငံမှာဖက်ဒရီတက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေမြန်မာပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိင်မှုဆိုင်ရာအကြမ်းဖက်မှုပါဝင်လူခွင့်ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုံချတယ်လို့ကုလသမဂ္ဂကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာအဖမ်းခံနေရတဲ့ဒါဇင်နဲ့ချီတဲ့သတင်းသမားတွေကိုပြန်ပြီးလှုပ်ပေးဖို့အတွက်ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ February 1ရက်နေ့ကအရတအဆွေအကိုဖယ်ရှားပြီးစစ်တပ်အာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းမှာအဖမ်းခံရသူတရင်သမားက93ယောက်ထဲမှနေရှိပြီးတော့54ယောက်ကဆက်ပြီးတော့အခုချက်ထိအဖမ်းဆီးခံရတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။အီရန်ရဲ့နျူကလ িয়ার ဆန်ရလုံဆောင်မှုတွေကိုစောင့်ကြည့်ဖို့အတွက်ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်မှာအမေရိကန်ပြန်ပြီးဝင်လာရေးကိုဆန့်လွတ်ဖို့အတွက်ချက်ချင်းပဲလုပ်ရတော့မှာဖြစ်ကြောင်းပြင်သစ်နိုင်ငံပါရီမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာသတိပေးလိုက်ပါတယ်။ဗီဇာပြောင်းဒယ်လ်တာကိုဗစ်ပိုးဟာကမ္ဘာအဝှမ်းကာဝယ်ဆေးမထိုးရသေးတဲ့သူတွေနဲ့ကာယောဂါထိန်းချုပ်ရေးကန့်သတ်ချက်တွေကိုဖယ်ရှားလိုက်တဲ့နိုင်ငံတွေမှာအလင်းမြန်ကူးဆက်နေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO အကြီးအကဲကသတိပေးလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆစ်ဒရစ်ဖရန်ကင်ဖြစ်ပါတယ်ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာဗက်စကိုဖိုလာရစ်ဖြစ်ပါတယ်ဒီကကျွန်တော်တို့ VOA ရဲ့မနေ့ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ24-50-51နဲ့လိုင်းလမီတာ150တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has